Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဧပြီလ13ရက်တနင်္လာနေ့ဗကြံအကြားနေ့အစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေဓာတ်ရိုက်ထုတ်ထွင်ပေးနေပါတယ်ကျွန်မဆုမြတ်ပါပါရှင် COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင် COVID-19 ကရောဂါအဆိုးဆုံးဖြစ်ပွားတဲ့နိုင်ငံတစ်ခုဖြစ်တဲ့ Spain နိုင်ငံကတင်းကျပ်ထားတဲ့ကန့်သတ်မှုတချို့ကိုဒီကနေ့စတင်ဖြေလျော့ခဲ့ပြီးထုတ်လုပ်ရေးနဲ့စောက်လုပ်ရေးကဏ္ဍကလုပ်သားတွေကိုအလုပ်ခွင့်ပြန်ဝင်ခွင့်ပြုခဲ့ပါတယ်။ရောဂါကူးစက်နိုင်တဲ့အန္တရာယ်ရှိနေသေးတာမို့ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေအတွက်အကအကွယ်ဝတ်စုံတွေပေးဖို့လိုအပ်တဲ့အပြင်တယောက်နဲ့တယောက်အနည်းဆုံး2မီတာအကွာအဝေးမှသာရှိနေအောင်အသေးအချာလှုပ်ထားပေးဖို့လိုအပ်ပါတယ်။ကယောဂါကြီးဟာကျန်းမာရေးကိုချိမ့်ချောက်နေတယ်လို့စီးပွားရေးလူမှုရေးကိုလည်းချိမ့်ချောက်နေတယ်လို့စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ကတနင်္ဂနွေနေ့တုန်းကပြောကြားခဲ့ပါတယ်
။ Por eso la respuesta exige combinar medidas que eviten el contagio que permitan la recuperación de nuestro sistema de salud.
ကျန်းမာရေးစနစ်ပြန်လည်ထူထောင်အောင်လုပ်ရမယ့်တစ်ချိန်ထဲမှာနိုင်ငံရဲ့စီးပွားရေးရပ်ပြီးပြိုလဲကျမသွားအောင်ကာကွယ်ဖို့လိုအပ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်။တလားလောက်အင်ဂျင်မထွက်ရကန့်သက်တားမြစ်ချက်ကိုဖြေလျှော့လိုက်တဲ့ဒီကနေ့မှာအဓိကမြေရထားနဲ့မြေအောက်ရထားဘူဒါယုံတွေလူအသွားအလာများတဲ့နေရာတွေဘတ်စကားဂိတ်တွေမှာနှာခေါင်းစည်း10သန်းကိုအစိုးရကဝေငှဖို့စီစဉ်ထားတဲ့အတွက်မက်ဒရစ်မြို့တော်မှာရဲအယားရှိတွေကလိုက်နံဝေငှပေးခဲ့ကြပါတယ်ကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူဒုတိယအများဆုံးဖြစ်တဲ့စပိန်နိုင်ငံမှာရောဂါပိုးကူးသူဒီကနေ့အထိ36,000ကျော်သေဆုံးသူ18,000ကျော်ရှိပါတယ်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကင်းရှင်းသွားပြီလို့သတ်မှတ်ရတဲ့လူနာ116ယောက်ထက်မနည်းကိုရောဂါပိုးကူးနေတာပြန်လည်တွေ့ရှိခဲ့ပါတယ်။အခုလိုဘာကြောင့်ရောဂါပိုးပြန်ကူးသလဲဆိုတာတာဝန်ရှိသူတွေစုံစမ်းနေကြဆဲဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံရောဂါကာကွယ်ထိန်းချုပ်ရေးဌာနညွှန်ကြားရေးမှူးဂျွန်အွန်ကျွန်းကတော့လူနာတွေရောဂါပိုးထက်ကူးစက်တာမျိုးမဟုတ်ဘဲကိုယ်ထဲမှာရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးပြန်ရှင်းတန်လာတာဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောပါရယ်။တချို့ကျွမ်းကျင်သူတွေကတော့ပထမဆေးစစ်တုံးကအဖြေမှားတာဖြစ်နိုင်တယ်လို့လူနာရဲ့ကိုယ်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကျန်နေပေမဲ့အဲ့ဒီပိုးကမကူးစက်နိုင်တာဒါမှမဟုတ်လူနာနဲ့တခြားသူတွေကိုအန္တရာယ်မပေးနိုင်တာမျိုးဖြစ်ကောင်းဖြစ်မယ်လို့ပြောပါရယ်။တောင်ကိုရီးယားမှာဒီကနေ့တင်းနှင်းလာနေအတွက်ကူးစက်သူအသက်25ယောက်ပဲရှိပေမဲ့ရောဂါပိုးကင်းသွားပြီလို့သတ်မှတ်ခံရသူတွေထဲမှာပိုးပြန်တွေ့တဲ့အတွက်စိုးရိမ်စရာဖြစ်ခဲ့ပါတယ်။ဒါပေမဲ့ရောဂါပိုးပြန့်နှံ့တားဆီးမှုထိန်းချုပ်ဖို့အတွက်လူတွေကိုလိုအပ်မှသာအိမ်ပြန်ထွက်ဖို့လူစုလူဝေးမလုပ်ဖို့အစသဖြင့်ကန့်သတ်ထားတာတွေကိုရှော့ချတဲ့မတဲ့မကြခင်ပြန်လဲတုံ့တက်သွားမယ်လို့ဝန်ကြီးချုပ်ချမ်စေကျောင်းကဒီကနေ့ပြုလုပ်တဲ့ကတ်ရောဂါစီမံခန့်ခွဲရေးအစည်းအဝေးမှာပြောကြားခဲ့ပါတယ်။လောလောဆယ်မှာတော့ဧပြီ19ရက်မတိုင်ခင်အထိတယောက်နဲ့တယောက်ခက်ခွာခွာနေကြဖို့အကြံပြုချက်ကိုတိတိကျကျလိုက်နာကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။မြောက်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်မှုတားဆီးရေးကိုတိုးမြင့်လုပ်သွားမယ်လို့ပြောကြားလိုက်ပါတယ်။COVID-19 ကရောဂါတိုက်ဖျက်ရေးအစိုးရရဲ့အထောက်ဆောင်ရွက်မှုအစီရင်ခံစာကိုလွှတ်တော်ကိုတနင်္ဂနွေနေ့ကတင်ပြခဲ့တယ်လို့အစိုးရပိုင်း KCNA သတင်းကထုတ်ပြန်ပါတယ်။ COVID-19 ကရောဂါတိုက်ဖျက်ရေးနိုင်ငံတော်အရေးပေါ်စီမံကိန်းကိုပြည်သူတွေရဲ့အသက်အိုးအိမ်လုံခြုံရေးကိုရှေ့ရှုပြီးတော့ဆက်လက်တိုးမြှင့်ဆောင်ရွက်သွားမယ်လို့လွှတ်တော်ကိုတင်ပြတဲ့အစီရင်ခံစာထဲမှာပြောထားတဲ့အကြောင်း KCNA သတင်းကဆိုပါတယ်။တဲ့မှာဖော်ပြတဲ့ဓာတ်ပုံထဲမှာတော့ရာချီးတဲ့လွှတ်တော်အမတ်တွေဟာနှာခေါင်းစည်းအကာအကွယ်တွေဝတ်ဆင်ထားခြင်းမရှိသလိုတယောက်နဲ့တယောက်နိနိကက်ကက်ထိုင်နေကြတာတွေ့ရပါတယ်။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့နယ်စပ်အဝင်အထွက်တွေကို90ရာခိုင်နှုန်းအကန့်အသတ်တားမြစ်မယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်နိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့နိုင်ငံတွေမှာရောဂါပိုးကူးစက်သူအရေအတွက်မြင့်တက်နေတယ်လို့တရုတ်လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲလီယူဟိုင်တောင်းကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။နယ်စပ်ဂိတ်တွေကနေမလိုအပ်ဘဲအသွားအလာလုပ်တာကိုကန့်သတ်ထားပေမဲ့နိုင်ငံရဲ့နယ်စပ်တစ်ချောင်းအဝင်ထွက်အားလုံးကိုထိန်းချုပ်ဖို့ကတော့စိန်ခေါ်မှုတွေရှိတယ်လို့သူကပြောပါတယ်။ COVID-19 ကပ်ရောဂါစတင်ခဲ့တဲ့ဝူဟန်မြို့ကို2လကျော်ကြာပိတ်ထားခဲ့ရာကပြန်ဖွင့်ပေးခဲ့ပြီးတဲ့နောက်အခြေအနေတွေတဖြည်းဖြည်းပုံမှန်ပြန်ဖြစ်လာချိန်မှာပဲနိုင်ငံရဲ့နောက်တစ်ကျော်ကူးစက်မှုတွေဖြစ်လာမှာကိုကာကွယ်နိုင်ဖို့အတွက်တရုတ်ကတိုးမြင့်လှုပ်ဆောင်နေပါတယ်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက် တိုင်းဒိုမီတာ32 kHz 933နဲ့ပထမနာရီဘက်မှာတိုင်းလမ်းမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်ကျမများသတင်းအမရှင်သတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကိုထိန်းချုပ်ဟန့်တားနိုင်မှုတနိုင်ငံလုံးအသွားအလာတွေပြည်ပင်ထားတာကြောင့်ရပ်ဆိုင်းနေရတဲ့လုပ်ငန်းတချို့ကိုဒီသတင်းပတ်ထဲမှာပြန်ပြီးတော့ဖွင့်ခွင့်ပြုတော့မှာဖြစ်တယ်လို့အမည်မဖော်လိုသူအစိုးရတာဝန်ရှိသူတွေကိုကိုးကားပြီးတော့ Reuters သတင်းကဖော်ပြပါတယ်အသွားအလာတွေပိတ်ထားတာကြောင့်အိန္ဒိယစီးပွားရေးထိခိုက်နေတာကိုသက်သာရော့ပါစေဖို့အတွက်အခုလိုစီးပွားရေးလုပ်ငန်းတွေပြန်ပြီးလည်ပတ်ဖို့ခွင့်ပြုမှာဖြစ်တယ်လို့လည်းဒီသတင်းမှာဖော်ပြပါတယ်အိန္ဒိယနိုင်ငံတွင်ထုတ်ပြန်ထားတဲ့21ရက်ကြာသွားအလာပိတ်ပင်ထားတဲ့အမိန့်ဟာအင်္ဂါနေ့မှာအကုန်ဆုံးမှဖြစ်ပြီးနောက်ထပ်အချိန်ထပ်တိုးလိမ့်မယ်လို့လည်းခန့်မှန်းနေကြပါတယ်။ဒါကိုအိန္ဒိယအစိုးရကဒီသတင်းပတ်ထဲမှာဆုံးဖြတ်လိမ့်မယ်လို့မျှော်လင့်ထားကြပါတယ်။လူဦးရေသန်း1300ကျော်ရှိတဲ့အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ9200ကျော်ရှိပြီးသေဆုံးသူ300ကျော်ရှိကြောင်း Johns Hopkins Coronavirus သတင်းချဲ့လက်စင်တာ CNN ရသိရပါတယ်ရှင်။တနင်္ဂနွေနေ့ကအမေရိကန်ပြည်ထောင်စုရှေ့တောင်ပိုင်းပြည်နယ်တွေမှာအာပြင်းနဲ့မုန်တိုင်းတွေတိုက်ခတ်ခဲ့တာကြောင့်မစ္စစ်ဆပီပြည်နယ်မှာအနည်းဆုံးလူ6ဦးသေဆုံးခဲ့ပါတယ်။မုန်တိုင်းကြောင့်မစ္စစ်ဆပီနဲ့လူအီစီယာနာပြည်နယ်တွေမှာလေဆင်နှာမောင်းတွေဖြစ်ပေါ်ခဲ့တယ်လို့မိုးသီးထန်ပြီးတော့လေပြင်းတိုက်ခတ်ခဲ့တာပါ။တနင်္ဂနွေနေ့အီစတာပွဲတော်မှာဒီလိုအဖြစ်မျိုးနဲ့ဘယ်သူမှကြုံရင်ရမှာမဟုတ်ဘူးလို့လည်းမစ္စစ်ဆပီပြည်နယ်အုပ်ချုပ်ရေးမှူးထက်ဒရစ်ကပြောပါတယ်။ဒီကနေ့တနင်္လာနေ့နိုင်ငံအရှေ့ပိုင်းမှာလေပြင်းတိုက်ခတ်တာရေကြီးတာနဲ့အင်အားပြင်းလေဆင်နှာမောင်းတွေဖြစ်ပေါ်နိုင်တယ်လို့အမျိုးသားမိုးလေဝသဌာနကသတိပေးထားပါတယ်။ရင်းနှံထုတ်လုပ်ရောင်းချတဲ့နိုင်ငံများအဖွဲ့ OPEC အဖွဲ့ဝင်နိုင်ငံတွေနဲ့ OPEC အဖွဲ့ဝင်မဟုတ်တဲ့ရုရှားနဲ့မက္ဆီကိုနိုင်ငံတို့ကြားရင်းနှံလျှော့ချထုတ်လုပ်ဖို့သဘောတူညီခဲ့ကြပါတယ်။ရင်းနှံထုတ်လုပ်တဲ့နိုင်ငံ23နိုင်ငံကဝန်ကြီးတွေအင်တာနက်ကတဆင့်ချင်းပါတဲ့အရေးပေါ်အစည်းအဝေးမှာအခုလိုသဘောတူခဲ့ကြတာပါ။သဘောတူညီချက်အရအိနိုင်ငံတွေအနေနဲ့မေလာတရနေ့ကစပြီးတကမ္ဘာလုံးအတိုင်းအတာနဲ့တနေ့ကိုရင်းနှံစီ 9.8 တန်းသာထုတ်လုပ်တင်ပို့မှာဖြစ်ပါတယ်။ဒါဟာကိုရိုနာဗိုင်းရပ်စ်ကြောင့်ရင်းနှံစီကျဆင်းနေတာကိုကြားခံပေးနိုင်မှာဖြစ်ပါတယ်။ပြီးခဲ့တဲ့လကဘရန်ရင်းနှံစင်းတစ်စီးကိုအမေရိကန်ဒေါ်လာ30ဝန်းကျင်လောက်ထိဈေးကျသွားခဲ့တဲ့အပြင်ဒေါ်လာ20လောက်ထိထိုးချခဲ့တဲ့အဖြစ်နဲ့ပါကြုံခဲ့ရတဲ့အတွက်ရင်းနှံကရတဲ့ဝင်ငွေကိုမှီခိုနေရတဲ့နိုင်ငံတွေအတွက်စိုးစိုးဝါးဝါထိခိုက်ခဲ့တာပါအခုလိုရင်းနှံထုတ်လုပ်မှုလျှော့ချဖို့သဘောတူညီချက်ရတာကို American သမ္မတဒေါ်နယ်ထရမ့်ကကြိုးဆိုလိုက်ပြီးဒီသဘောတူညီချက်ကြောင့် American နိုင်ငံတွေကစွန့်အင်နဲ့ဆက်ဆက်တဲ့လုပ်ငန်းတွေကိုဆက်ပြီးတော့ထိန်းထားနိုင်မှာဖြစ်ကြောင်းလည်းပြောပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆိုဒီဘီယင်ကိုလည်းသမ္မတထရမ့်ကချီးကျူးစကားပြောကြားခဲ့ပါတယ်ကမ္ဘာမှာဆော်ဒီအာရေဗျာနိုင်ငံကရင်းနဲ့အများဆုံးတင်ပို့ရောင်းချနေပြီမဲ့အမေရိကန်နိုင်ငံကကမ္ဘာမှာရင်းနဲ့အများဆုံးထုတ်လုပ်နေရပါအီရန်ရင်းနဲ့ဝန်ကြီးပီဂျန်နမ်ဒါဆန်ကနီကတော့ဒီသဘောတူညီချက်ရဲ့ရလဒ်ကိုချက်ချင်းလိုလိုပဲမြင်ရလိမ့်မယ်လို့ပြောပါတယ်ရှင်မနေ့ကကြာရောက်ခဲ့တဲ့အီစတာတနင်္ဂနွေနေ့မှာအီတလီနာမည်ကျော်မြို့သားအဆိုတော်အန်ဒရီယာပူချဲလီကအီတလီနိုင်ငံမီလန်မြို့အထင်ကရကက်သီဒရယ်ဘုရားကျောင်းမှာတကူတော်ဂီတဖျော်ဖြေပွဲပြုလုပ်ခဲ့ပါတယ်ပရိသတ်မပါဘဲကျင်းပခဲ့တဲ့ဒီဖြော်ပြပွဲမှာဖခင်ကျောင်းကအော်ဂန်တိခတ်သူတူသာပါဝင်အားဖြင့်တိခတ်ပေးထားတာပါ Music for Hope မျော်လင့်ခြင်းအတွက်ဂီတာလိုနာမည်ပေးထားတဲ့ဒီဖြော်ပြပွဲကိုတကဘာလုံးကတန်းတဲ့ချီတဲ့ပရိသတ်တွေချီးရှူနာဆင်နိုင်အောင်ပူချဲလီကသူ့ရဲ့ YouTube ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ်ဖခင်ကျောင်းစင်မြင့်ထက်ကနေပူချဲလီကဂန်ဒဝင်တေးသချင်းလေးပုံနဲ့ဖြော်ပြခဲ့တာကို YouTube ကနေတဆင့်နာဆင်ခံစားကြရသူတွေရင်ထဲထိရိုက်ခတ်ခံစားခဲ့ရပါတယ်အခုအချိန်မှာလူတွေနာကျင်ခံစားနေရတာတွေကိုကုစားပြီးလို့ရဲ့ပြင်မြစ်တာတရားနဲ့အနာဂတ်မျှော်လင့်ချက်ကိုအီတလီနိုင်ငံနဲ့ကမ္ဘာကြီးကိုပေးဖို့ရည်ရွယ်တယ်ဆိုတဲ့ဒီဖြောပြပွဲဟာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဆက်ရောက်နေတဲ့အချိန်လူအများအတူပါဝင်ဆူတောင်းနိုင်အောင်ဆောင်ကျဉ်းပေးနိုင်ခဲ့ပါတယ်ရှင်တင်းလာနေညပိုင်းထိတ်တန့်ရောက်သတင်းတွေကိုကြီးညာပေးခဲ့တာပါအခုဆက်ပြီးတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီရှင
်ကိုဗစ် -19 ကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်ပြည်သူတွေအနေနဲ့မလိုအပ်ဖက်အပြင်သွားတာမျိုးကိုရှောင်ကြဉ်ပြီးနေအိမ်အဝင်အထွက်များတာဟာအနေရရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံကသတိပေးထားပါတယ်ပြည်သူတွေနေအိမ်အပြင်မထွက်ကြဘူးလိုက်လံနှိုးဆော်ပြီးဆောင်ရွက်နေကြတဲ့အုပ်ချုပ်ရေးမှုတွေကလည်းဒီပေါ်ကိုပြည်သူတွေအနေနဲ့လိုက်နာစေဖို့အတွက်မြစ်တာရက်ခံထားတဲ့အကြောင်းတွေကိုပြောပြသွားမှာပါကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီကနေ့မနက်အစောပိုင်းထုတ်ပြန်ပြီးခဲ့တဲ့အထိဆိုမြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ42ဦးရှိထားပြီးသေဆုံးသူကတော့4ဦးအထိရှိသွားပါပြီ အခုလိုသိဆုံးသောအရာဆိုရာဂိုင်နှုန်းမြင့်နေတဲ့အခြေအနေမှာရှိရလို့ကိုဗစ် -19 ရောဂါထိန်းချုပ်ရာမှာပါဝင်ဆောင်ရွက်နေတဲ့ရန်ကုန်မြို့ကပြည်သူတွေနဲ့ဒီကနေ့ပြုလုပ်တဲ့အွန်လိုင်းအစည်းအဝေးမှာတွေ့ဆုံရင်းအတိုင်ပင်ခံကအခုလိုပြောခဲ့ပါတယ်
။ဒီနေ့မနေ့ဆိုရင်42ယောက်အထိရောက်သွားပြီပေါ့။42ယောက်ထက်မှဆိုလို့ရှိရင်2ယောက်ကကွယ်လို့နှိမ့်ဆရောက်ပါတယ်ဆိုတော့ပြောရမယ်ဆိုရင်ရာဂိုင်နှုန်းနည်းနည်းမြင့်တယ်လို့ပြောရမှာပဲ။ဒါတော့အဖြစ်ကိုအဖြစ်တိုင်းဆိုရင်ဆန်ရနေမှာ။အဲ့တော့အဲ့ဒီမှာမက်ဂျစ်ကိုတည်ပြုမိတာအဲ့ဒီအခုဒီနောက်နံပါတ်39ပေါ့နော်နံပါတ်39ဆုံးသွားတဲ့ဟိုယူနာကအသက်85နှစ်ရှိပြီအခြေခံယောဂါတွေလည်းရှိတယ်အဲ့တော့အသက်ကလည်းကြီးတယ်အခြေခံယောဂါလည်းရှိတယ်ဆိုတော့ဒီဟာ COVID-19 ဖြစ်ဖို့ဟာအင်မတန်မှလွယ်ကူသွားတယ်လို့ပဲပြောရတော့မှာပေါ့
တေဆုံးသွားပြီဖြစ်တဲ့လူနာနံပါတ်39ရဲ့အခြေအနေကိုသုံးသပ်ပြီးပြည်သူတွေအနေနဲ့နေအဝင်အထွက်အသွားအလာများများမလုပ်ဖို့ကိုတတိပေးသွားပါတယ်
။ဒီအခြေအနေကိုပြန်ပြီးတော့သုံးသပ်ကြည့်တဲ့အခါကျတော့အိမ်အဝင်ထွက်သိမ်းများတယ်။အဲ့ဒါတော့ကျမတို့ပြည်သူပြည်သားတွေကိုတတိပေးခြင်းပဲ။အိမ်အဝင်ထွက်သိမ်းများတာဟာအန္တရာယ်ပဲ။ဒါမှမဟုတ်ခွာခွာနေပါခွာခွာနေပါဆိုတာအဲ့ဒါကိုပြောတာပါ။ဟိုလူနာတယောက်ကိုဗစ်19 positive တွေ့ပြီဆိုလို့ရှိရင်ဘယ်သူတွေနဲ့အဆက်အသွယ်ရှိခဲ့ကြလဲဘယ်လိုကူးခဲ့မလဲဆိုတာလိုက်ပြီးစုံစမ်းမှာလိုက်ပြီးစုံစမ်းမှာအခါမှာလူနာ39ကတော့ဓာတ်ရိုက်နိုင်ငံသားတွေနဲ့ဆက်သွယ်တာမရှိဘူးနိုင်ငံသားမှာရောက်ဖူးတဲ့သူတွေနဲ့ဆက်သွယ်တာမရှိဘူးသို့တော်ညာလဲအိမ်ကလူဝင်လူထွက်တိတ်များပါတယ
်ကိုဗစ်ရောဂါကာကွယ်နိုင်မှုနဲ့ထိ ंछ ုပ်ကူတာနိုင်ရင်အတွက်တကြံကာလအတွင်းမှာမလိုအပ်ဖဲအိမ်ပြင်မထွက်ကြဖို့နဲ့လူစုလူဝင်မလုကြဖို့ကိုအစိုးရကညွှန်ကြားချက်ထုတ်ပြန်ထားပါတယ်အဲ့ဒီညွှန်ကြားချက်တွေကိုပြည်သူတွေလိုက်နာဖို့အတွက်မြို့နယ်အလိုက်အုပ်ချုပ်ရေးမှူးတွေကလိုက်လံနှိုးဆော်တာတွေပြုလုပ်နေကြတာပါ။တကြံကာလအတွင်းမှာမလိုအပ်ဖဲအိမ်ပြင်မထွက်ကြဖို့အပြင်ပြည်မကစားဖို့အတွက်ကိုပါရက်ွက်တွေရဲတတိပေးထားတယ်လို့ရန်ကုန်မြို့နယ်အုပ်ချုပ်ရေးမှူးဦးမင်းမောင်မောင်ကအခုလိုပြောပါတယ်
။ကျွန်တော်တို့ရှင်မှာတော့ထွေတူးမရှိပါဘူး။ကျွန်တော်တို့ရှင်မှာထွက်တဲ့လူလည်းစိတ်မရှိဘူး။ဒီတော့လျှောက်တော့ speaker နဲ့ light on နဲ့ saving comedy ကရက်ဥတွေရောလေအားလုံးပေါင်းပြီးတော့ဟုတ်ကဲ့ကျွန်တော်တို့ရက်ဥတွေတိကျမှားရတယ်ဟောမစော့ဘူးလေ
အစိုးရကထုတ်ပြန်ထားတဲ့အတိုင်းညွှန်ကြားချက်တွေကိုလမ်းတွေထဲမှာအတိအပြီးပြောကြားထားသလိုနေအဝင်အထွက်ရော့ပါစေဖို့ကိုလည်းရက်ွက်နေလူငယ်တွေနဲ့စုပေါင်းပြီးစောင့်ကြည့်ဆောင်ရွက်တာမျိုးတွေလှုပ်ဆောင်နေတယ်လို့မယန်းကုံမြို့နယ်အမှတ်နေရက်ွက်ကရှားရင်မှုဦးဆန်းကိုကလည်း VOA ကိုပြောပါတယ
်ကျွန်တော်ဟိုလမ်းအနေနဲ့ကတော့နေပင်ကနေတော့နှူးတော်ပေးထားတယ်လေ10ရက်ကနေ19ရက်အထိသူရကထုတ်ပြန်ကြည့်ထားတဲ့ချင်းချင်းစည်းကမ်းလေးတွေကိုတော့ကားအနေပေါ့နော်လိုက်ပြီးတော့ light order ပဲအော်ပေးထားတယ်ထုတ်တဲ့ရက်ကစပြီးတော့အော်ပေးထားတယ်ခင်ဗျအဲ့ဒီလုံမျိုးတော့လုံပေးထားတယ်ဟိုလိုတော့တင်းတင်းကြပ်ကြပ်ကြီးတော့တိတ်တော့ဥစားတော့မရှိသေးဘူးခင်ဗျအားရမှုတော့ရှိပါတယ်လိုက်နာကြပါတယ်တောင်းတောင်းမထွက်ကြပါဘူးကျွန်တော်လည်းနေခင်ပိုင်းကျွန်တော်လမ်းလုံချမှုတော့ဖွဲ့လေးနဲ့ဖွဲ့ပြီးတော့နေနေတော့လေအထွက်လာတော့နေပါတယ်ကျွန်တော
်ပြမြန်မာနိုင်ငံတွင်တက်ခွဲတီပြူလူနာတွေကလူနာနံပါတ်၄နဲ့9ဟာယောဂပျောက်ကင်းသွားပြီဖြစ်လို့စေယုံကနေစင်ဝင်ပြုတ်လိုက်ပြီလို့လည်းသိရပါတယ်ဒီကနေ့စီးရင်တွေအရကမ္ဘာနိုင်ငံနဲ့နေမြေပေါင်း210မှာလူပေါင်း18သိန်းကျော်ကိုကူးစက်ခဲ့တာပါဒီယောဂါကြောင့်သေဆုံးသူ3,500ကျော်ရှိခဲ့ပြီးယောဂါသက်သာလာသူအရေအတွက်ဟာလည်း4,300ကျော်ရှိထားပြီးဖြစ်ပါတယ်ကျွန်မစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်တချံရုံးပိတ်ရက်တွေအတွင်းမှာပြည်သူတွေအနေနဲ့တတ်နိုင်သမျှအိမ်ပြင်မထွက်ကြဖို့အစိုးရကညွှန်ကြားထားတာနဲ့ပတ်သက်ပြီးဒီနေ့တချံအကြနဲ့အကြည့်လိုက်နာမှုရှိကြရလားဆိုတာနဲ့ကိုဗစ်ကာလတကြံကိုဘလို့ဖြတ်တန်းနေကြတယ်လဲဆိုတာကိုမေးမြန်းပြီးတင်ဆက်ပေးပါမယ်။ကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးစက်ပြန့်ပွားတာကိုတားဆီးကာကွယ်နိုင်ဖို့အတွက်အစိုးရကတကြံရုံးပိတ်ရက်တွေဖြစ်တဲ့ April 10ရက်နေ့ကနေ19ရက်နေ့အထိကိုတက်နိုင်သမျှအပြင်မထွက်ဘဲအိမ်ထဲမှာပဲနေကြဖို့ညွှန်ကြားထားပါတယ်။ဒီလိုအိမ်ထဲမှာပဲနေနိုင်နိုင်ကြဖို့အတွက်ပုံမှန်ဝင်ဝင်မရှိတဲ့လက်လုံလက်စားတွေကိုအစိုးရကအခြေခံစားတောက်ကုန်တွေထောက်ပံ့ပေးနေပါတယ်။မန္တလေးမြို့မှာတော့ဒီလိုအပြင်မထွက်ကြဖို့ညွှန်ကြားချက်ကိုတတ်နိုင်သလောက်လိုက်နာနေကြပြီးဒီတကြံရက်တွေအတွင်းမှာလူသွားလူလာအတော့ကိုတိတိတတ်တာနေပါသွားသလိုညွှန်ကြားချက်ကိုတော်တော်များများလိုက်နာကြတာတွေ့ရတယ်လို့မန္တလေးမြို့မှာနေထိုင်တဲ့ဦးညီပူလေးကပြောပါတယ
်။လမ်းပေါ်မှာလူမရှိတာပေါ့ကောကိစ္စကတော့ကြောင်လာကြတော့ရှိပါတယ်။ကျုံပေးမှာလည်းအကန့်တထားပါလေဟိုကစားပို့လို့ဖရဲဟာဒီမှာကစားကြအောင်
အသွားအလာကန့်တတ်ထားတာတွေရှိပေမဲ့လုံးဝမထွက်ကြဖို့အမိန့်ထုတ်ထားတာမဟုတ်တဲ့အတွက်လိုအပ်လို့သွားလာနေရသူတွေရှိပြီးအဲ့ဒီလိုသွားလာနေရသူတွေအတွက်မဖြစ်မနေနှာခေါင်းစည်းတက်ကြဖို့ကိုလည်းမန္တလေးမှာမြို့တော်ဝင်ကညွှန်ကြားထားသလိုမြို့တော်စီပင်သားရရေးကော်မတီကလည်းတည်ချကြမှတ်ဆောင်ရွက်နေကြတဲ့အကြောင်းကိုမန္တလေးမြို့တော်စီပင်သားရရေးကော်မတီဝင်ဦးကျော်ရင်မင်းကအခုလိုပြောပြပါဗျာ။ဈေးတွေမှာလည်
းခုကျွန်တော်တို့တာတောက်ကုန်နဲ့ဈေးဝါးတွေဒီဆိုင်ရတော့ဒီ channel ဆိုင်နေပိတ်ထားတာတော်တော်ကုန်နဲ့ဈေးဝယ်ရပုံမှန်ရောင်းနေတယ်ဈေးဝယ်လာတဲ့ဈေးဝယ်တွေရောတော့ဈေးသူဈေးသားတွေရော နှခေါင်းစည်းကျွန်တော်တို့အတက်မနေရနှခေါင်းစည်းမတက်လို့ရှင်ဈေးရဲ့ဟိုနည်းနည်းအဝီးဆိုတော့အဲ့ဒီလိုစီကံတစ်ခုထုတ်ပါတယ်အဲ့ပြီးတော့တက်မှာတော့သူတို့နှခေါင်းစည်းရရှိရတဲ့အလူရှင်တွေကလည်းအလူဟိုနှခေါင်းစည်းအစုတွေပေးစုတာရှိတယ်နောက်တစ်ခုကမြို့ဝင်ကြီးကအတန်းပွဲတွေနဲ့ညီနိုင်ဆောင်ရဲ့ပြီးတော့ဒီ dream ဖြစ်ကျွန်တော်တို့ homemade တန်လျှော်လို့ရတဲ့နှခေါင်းစည်းတွေဆုပ်ပြီးတော့ဒီနေ့ဆင်းတော့ဈေးတွေမှလိုက်ပြီးတော့ဝေပေးနေပါတယ်အဲ့ဒီလိုနည်းလမ်းအဖြစ်ကျွန်တော်တို့ရေဆိုင်ဖြစ်ရှင်းနေတာပါတယ်
အကြံကာလမှာအင်ပြင်မထွက်ကြဖို့ကိစ္စနဲ့ပတ်သက်ပြီးလှိုင်သာယာမြို့နယ်မှာဘယ်လိုတွေဆောင်ရွက်နေသလဲဆိုတာကိုတော့လှိုင်သာယာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမြတ်မင်းသူကအခုလိုပြောပြပါဗျ
။ဒီလှိုင်သာမှာတကယ်တမ်းရှိနေတဲ့ပုဂ္ဂိုလ်တွေတော်တော်များများကြတော့ဒီရပ်ွက်တွေမှာရှိနေတဲ့လူတွေကတော့တော်တော်များများလေးကိုလိုက်နာကြရတာတချို့ရပ်ွက်တွေမှာတော့ဘာလို့လဲဆိုတော့လမ်းရည်ပေါ်မှာပေါ့ဗျာ။အဝလုံးဆက်ထားပြီးတော့ဒီအခြားအခြားကအခြားနေရာလူတွေကအဝမခံတော့တဲ့အခြေအနေတွေဖြစ်လာတယ်အခုကြတော့လည်းတော်တော်လေးကောင်းပါကွာဒီဘက်မှာကျွန်တော်တို့အင်ဂျင်နီယာတွေပါဝင်နေပဲဒီလိုမျိုးပေါ့နော်ရင်းနေစားတို့ချင်းပြေးပြေးချာချာကိုစီစစ်ပြောတာမျိုးလုပ်နေတယ်ဒါကြီးကတော့ခေဒီဒီဒီလိုတွေတော့တွေ့နေရတယ်အဲတော့ကျွန်တော်တို့ဒါဆက်စင်ရကျွန်တော်တို့ဒီဘက်ကရင်းနေတဲ့ဖွဲ့ဝဲတာဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့လည်းတွေ့တာလည်းဆောင်ချက်ချင်းတော့ပြောတာပေါ့ဗျာနော်ကျွန်တော်နိုင်ငံဝန်ကြီးအောင်ထုတ်ပြန်ထားတာကတကယ့်စာဝင်တွေကိစ္စရက်တွေမှာတရားလို့မထွက်ပြီးရောဒီစာဝင်တွေပြည်တယ်ဖို့အတွက်ကိုဆောင်ရွက်ဖို့ဆိုပြီးတော့ဒီရက်တွေပြေးထားတာပဲဒီနော်ဟိုဒါပေမဲ့တော်တော်များများကတော့ကျွန်တော်တို့မြင်လာကတော့ဟိုတော်တော်လေးကတော့လိုက်နာကြပါတယ်သို့တော့အကုန်လုံးခိုင်းတာတမျိုးလုံးချုံကြောလို့ရှင်တော့ဗျာဒါကြိမ်တော့အားဖြင့်တော့ပြည်ပြည်ဝမှုတော့ပဲရှိပါမယ်တော့တွားလာနေတဲ့အားရောနေပါရောပြင်ရတာပါပဲ
မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကဲ့ယောဂအသွင်ဖြစ်ပေါ်လာမှာကိုစိုးရိမ်တာကြောင့်ပချံရုံးပိတ်ရက်တွေမှာတီတူတွေအနေနဲ့မလိုအပ်ဘဲအပြင်ထွက်တာတွေမလုပ်ကြဖို့လူစုလူဝေးတွေမလုပ်ဖို့ကိုအစိုးရကညွှန်ကြားထားပါတယ်ဒီလိုအိမ်ပြင်မထွက်ဖို့ညွှန်ကြားထားတဲ့ကာလအတွင်းမှာပြည်သူတွေရဲ့စားဝတ်နေရေးကိုဖြည့်ဆည်းမှုအတွက်ပုံမှန်ဝင်ငွေမရှိတဲ့အခြေခံလူတန်းစားတွေကိုစားသောက်ကုန်ငေါမျိုးထောက်ပံ့ပေးတာကိုလှုံ့ဆော်နေပါတယ်လက်ရှိမြန်မာနိုင်ငံမှာ COVID-19 ဖြစ်ပွားနေသူစုစုပေါင်းက42ဦးရှိနေပြီးသေဆုံးသူက4ဦးရှိနေပါတယ်ကျွန်မအိမ်တနာထွန်းမှာရန်ကုန်ကနေသတင်းပေးပို့ပါတယ
်ပြည်နှံ့လွယ်လာတဲ့ COVID ကရောဂါပိုးတွေ့နေရတဲ့မြန်မာနိုင်ငံမှာမတန်ဆွမ်းသူတွေအနေနဲ့သတင်းအချက်လက်ရဖို့ခက်ခဲနေတာမတန်ဆွမ်းသူတွေအတွက်လိုအပ်တဲ့ထောက်ပံ့မှုပေးနိုင်ဖို့အားနည်းနေတာတွေကိုတင်ပြပေးချင်ပါတယ်။အစိုးရစီမံဆောင်ရွက်နေတဲ့ COVID-19 ရောဂါခုခံကာကွယ်ရေးပိုင်မှာသတင်းအချက်လက်ဖြန့်ဝေမှုအားနည်းတာတွေဒီရောဂါနဲ့ပတ်သက်တဲ့ကျန်းမာရေးပဟုတုတအပြင်ရောဂါနဲ့ကြုံလာပြီးဆိုရင်ကူညီဆောင်ရွက်ပေးနိုင်မယ့်ပစ္စည်းတွေစတဲ့မတန်ဆွမ်းသူတွေအတွက်ဒီရောဂါကိုကာကွယ်ပေးနိုင်ဖို့အစိုးရဘက်ကပြင်ဆင်ပေးမှုအပိုင်းမှာအားနည်းနေတယ်လို့မတန်ဆွမ်းသူများဘဝမြင့်တင်ရေးအဖွဲ့အမှုဆောင်ဒါရိုက်တာဦးစော်လင်းထွန်းကပြောပါတယ
်။ဒီမှာပြုခက်ခဲကြုံရတယ်ဆိုရှင်တရင်အချက်လက်ရရှိမှုပိုင်းမှာတော့ဟိုပြပြဝမရဘူးလို့ကျွန်တော်ပြောနိုင်တယ်။အဲဒီမှာဆိုပြောတော့ပြောနေတယ်သူတို့ပုံကြီးမှာဘာမှလည်းမတွေ့ကြဘူးသူတို့အနာပုံကြီးမှာလည်းမရှိဘူးဆိုတော့သူတို့ဆိုးရိမ်မှုတွေကလည်းညော့နေတာရှိတယ်ပေါ့နော်။ကျွန်တော်မတန်ဆွမ်းသူတွေရဲ့မတန်ဆွမ်းသူရဲ့ဒီတားစုတွေတွေကဆိုရင်ကြာတာပေါ့
လူတိုင်းရရှိတဲ့ကျန်းမာရေးဆောင်ရှောက်မှုရပိုင်권ရဖို့အားနည်းနေတာထောက်ပံ့မှုပိုင်းမှာလည်းအားနည်းနေတာတွေကြောင့်အစိုးရအနေနဲ့တပြေးညီထည့်သွင်းစဉ်းစားပေးဖို့ဦးစော်လင်းထွန်းကတောင်းဆိုလိုက်ပါတယ
်ရှိုးတွေကမတန်ဆွမ်းသူတွေလည်းအခုအလုပ်တွေမရှိချောက်ဖြစ်တယ်ဥပမာအနှိမ့်လုပ်ငန်းတွေပါလို့ဆိုရှင်လည်းရက်ကုန်ကြပြီလေဒီလူတွေဘယ်လိုအဆင်ပြေမလဲဒါပေမဲ့တကယ်တမ်းဟိုဆန်ဒီဟိုစနစ်စီမံခန့်ခွဲတဲ့လူတွေပစ္စည်းတွေကိုစုံစမ်းတဲ့လူတွေကသူအဆင်ပြေတယ်လို့ပဲကျွန်တော်လုပ်ကြတယ်ကျွန်တော်လက်ရှိဟိုလုပ်ငန်းစီစဉ်နေမှာမတန်ဆွမ်းသူတွေကိုချက်မနေခဲ့ဘူးဘယ်မှာလဲဟိုအဲ့လိုမျိုးပြောချင်ပါတယ်
COVID-19 ရောဂါကူးစက်ပြန့်နှံ့နေရမှာအွန်လိုင်းနဲ့ရုပ်သံမီဒီယာတွေနိုင်ငံပိုင်နဲ့ပုဂ္ဂလိကပိုင်မီဒီယာတွေကရောဂါဆိုင်ရာသတင်းတွေကိုအရေးတကြီးထည့်သွင်းဖော်ပြထုတ်လွှင့်နေပေမဲ့နိုင်ငံတွင်6သိန်းကျော်ရှိတဲ့နာမကျားလူမှုအတိုင်းဝိုင်းအတွက်တော့သတင်းအချက်လက်တွေလက်လန်းပြီးရယူနိုင်ဖို့ခက်ခဲနေတယ်လို့မတန်ဆွမ်းသူတွေကပြောပါတယ်မတန်ဆွမ်းသူတွေကိုဘဝမြင့်တင်နိုင်ဖို့ကူညီဆောင်ရွက်ပေးနေတဲ့သောတက်အောင်ကတော့မတန်ဆွမ်းသူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုဘယ်လိုပေးရမလဲဆိုတာတိတိကျကျအစိုးရအနေနဲ့စီစဉ်ဆောင်ရွက်ပေးထားစီခြင်းတယ်လို့ပြောပါတယ်
။ဒီမှာဆိုရင်ကျွန်တော် quality period ပတ်နေပဲဆိုရင်ဘယ်လိုမျိုးနေရမလဲ။အဲ့ဒါမျိုးကြီးတော့ကျွန်တော်တို့မရှိဘူး။
ထို့တူပဲအကျိုးကျွန်တော်ထရီမန့်လုပ်ပြီဆိုရင်ဘယ်လိုလုပ်မှာလဲကျွန်တော်တို့မတန်ဆန်းနေတဲ့သတင်းချက်လက်တွေကိုကိုမတန်ဆန်းဖွဲ့စည်းရတယ်ပြန်လုပ်ပေးနေတာဟိုအခုစကိုဗစ်19ကြောင့်ဖြစ်တဲ့ကျွန်တော်ကျန်းမာရေးပြဿနာကြောင့်ဖြစ်တဲ့လိုအပ်ချက်ရှိတယ်မတန်ဆန်းသူဖြစ်တဲ့အတွက်လိုအပ်ချက်ရှိရောနော်ဒီလိုအပ်ချက်တစ်ခုစလုံးကိုကျွန်တော်တို့ကဖြည့်ဆည်းပေးဖို့လိုတယ်မြန် ၄မျိုးရှိလာဖြစ်ပါတယ်2014တကောင်စဉ်အချက်လက်တွေအရမြန်မာနိုင်ငံမှာမတန်ဆွမ်းသူ 1.3 တန်းရှိပြီးလူရေစုစုပေါင်းရဲ့ 4.600 ခန့်လုံးခန့်ရှိပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးဝင်းနိုင်ထွန်းကတော့မတန်ဆွမ်းသူတွေနဲ့ပတ်သက်လို့စီစဉ်ဆောင်ရွက်နေတဲ့အကြောင်းကိုအခုလိုပြောပြလာခဲ့ပါတယ
် quarantine ဖြစ်တယ်ဆိုလို့ရှိရင်သူတို့မှာဒီလိုပဲ assistant device တွေသူတို့လိုတယ်နော် assistant အကူအညီတွေလိုတယ်ဆိုတာကိုသူတို့အားလုံးနဲ့စတင်ကနေကြိုတင်ပြီးတော့သိထားတာတွေလည်းရှိနေကြတဲ့အတွက်အပြည့်ရရှိဖို့အတွက်ညီပြုံးမျိုးနဲ့ကျွန်တော်တို့ပေးတာမျိုးရှိတယ်လို့မတန်ဆွမ်းသူတွေရှိခဲ့လို့ရှိရင်ကြိုတင်ပြင်ဆင်ဖို့အတွက်ကျွန်တော်တို့တော့ဒါတိုက်တွန်းနှိုးဆော်တာတွေပြုလုပ်ပေးထားပါတယ
်မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူနောက်ထပ်နှစ်ဦးစစ်စေးတွေ့ရှိခဲ့ကြောင်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတနင်္ဝင်နေ့တကောင်ကျော်တနင်္လာနေ့မနက်အစောပိုင်းကကြေညာလိုက်တာကြောင့်ဗိုင်းရပ်စ်ကူးစက်ခံရသူအတည်ပြုလူနာ42ဦးရှိသွားပြီဖြစ်ပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ
်။ဟန်ရမနယ်ဇက်ကကွက်တောင်းဘက်မှာထိုင်းဘက်ကနေရေလန်းကနေပြန်ဝင်လာသူတွေကိုတီးခြားစောင့်ကြည့်ရေးစင်တာတွေမှာခေါ်ယူထားရှိတဲ့အခြေအနေတွေကိုတင်ဆက်ပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်တဲ့အနေနဲ့နယ်ဇက်တွေပိတ်ထားပေမဲ့လည်းရနောင်းကော်တောင်းဘက်မှာတော့နေရက်ပြန်မြန်မာတွေဆက်လီငယ်တွေနဲ့ခိုးဝင်ရောက်တာတွေရှိနေပါတယ်။ဒီလိုဆက်လီငယ်တွေနဲ့ပြန်ဝင်လာသူတချို့ကိုမြန်မာအာဏာပိုင်တွေဘက်ကဖမ်းဆီးပြီးစောင့်ကြည့်ရေးစင်တာတွေကိုပို့ပေးနေတယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရှေ့ပြောင်းလို့သမပညာပေးရေးစင်တာရဲ့ကော်တောင်းမြို့တာဝန်ကဦးမိုးဝေကပြောပါတယ်။
ဆန်းနာဆိုတာကဘုနာမပိုက်ကိုတယောက်စားနှစ်ယောက်စားခိုးပိုးတဲ့လေလေးတွေပေါ့အဲ့လိုလူတွေလေးကြားဆိုရင်သူကမင်းလို့ရှိရင်သူကကိုယ်တိလောက်တယ်လေလက်ခဏရိုက်ပြီးတိတ်ထားတာလည်းရှိတယ်။ဟောဆက်နေပါတမလေးငယ်နည်းနည်းငယ်တာပေါ့သူကသူကမသိမသာလေးခိုးခိုးတော့လာပင်တာလေအဲ့လိုမျိုးတွေတော့ရှိတယ်။တယောက်စားနှစ်ယောက်စားသုံးယောက်စားအဲ့လိုမျိုးတွေတော့ရှိတယ်။ဟိုဒီကိုယ်တိလောက်ပြီးပြီးလို့ရှိရင်သူတို့ဘယ်လိုစီစဉ်မယ်ဆိုတော့ပြန်ပြီးဆုတ်ဖြတ်လိုက်မယ်တာဝန်ရှိတဲ့လူတွေကလေ။ဘာကြောင့်လဲဆိုတော့သူကနေဇတ်တခြားပါဒီကိုမောင်းနဲ့ကျွန်တော်ကဒီယူရီယာနဲ့နမိုင်မောင်းတရားကြော်လောက်ရှိတဲ့နေသားတော့ရှော့မှာလေဒါမဲ့အားလုံးကလည်းလူတို့ကြီးကမချထားနိုင်ဘူးဒါမဲ့ကုန်းပေါ်မှာသူတို့စောက်နေတာလေတော့ရှိတာပေါ့လေတကွေချွေကြီးမော်ဆက်အဲ့လိုမျိုးတွေတောင်းဝန်ရှိတဲ့လူတွေအရင်စောက်လာရှိတယ်ဒါမဲ့ဒီကြားထဲမှာချို့ရတယ်ဟာညဘက်နေ့ဘက်ကိုချိန်ပြေးသူတို့ခိုးဝင်လာနိုင်တာတွေရှိတယ်ခင်ဗျာချို့ရတယ်လို့ကန်းနာခေါ်ပြီးဆက်တဲ့ချိန်မှာသူတို့ကစစ်မခံဘဲနဲ့ပြိုင်မောင်းပြေးတာလို့အဲ့လိုမျိုးတွေဖြစ်တာအဲ့တော့သူတို့ကကြောက်ပြီးတော့အဲ့လိုပြန်မောင်းပြေးတာလို့ပါလို့ဆိုတော့ဒီကစကားနာမရရလဲကြိုင်တော့ထိပ်ပိတ်လိုက်ရအောင်လေထိပ်ပိတ်ပြီးတော့ quality တန်လို့ရအောင်သူတို့
ကော့တောင်းဘက်မှာတော့စောက်ကြီးစင်တာ3ခုရှိပြီးလက်ရှိမှာတော့နေရက်ပြန်မြန်မာတွေကိုစောက်ကြီးစစ်ဆင်မှုတွေလုပ်နေပါတယ်ထိုင်းမြန်မာနေဆက်တွေမှာနေဆက်တွေပိတ်ထားပေမဲ့ကုန်စီစစ်ဆင်မှုတွေကတော့ရပ်နားထားတာမရှိပါဘူးနေဆက်တရားတွေကိုအသုံးပြုပြီးကုန်တွေပို့ဆောင်နေရတာတွေရှိသလိုရနောင်းကော့တောင်းလိုနေရာတွေကနေဆက်လေတွေကိုသုံးပြီးနှစ်နိုင်ငံကုန်စီပို့ဆောင်မှုတွေလည်းရှိနေပါတယ်ရနောင်းကော့တောင်းဘက်ကိုတရားဝင်ကုန်စီပို့ဆောင်နေတဲ့ဆက်လေတွေကအစီး30လောက်ရှိပါတယ်ဒီလေတွေကတော့လေမောင်းသူတဦးနဲ့လိုက်ပါတဲ့သူကလွယ်ရင်တခြားလူတွေလိုက်ပါတာမျိုးတွေမဖြစ်အောင်စိတ်ကန်းအာဏာပိုင်တွေကတိကျစစ်ဆေးမှုတွေရှိနေပါတယ်ဒါပေမဲ့ပင်လယ်ပြင်မှာငါးပစွန်ရှာထွက်တဲ့လင်ငယ်လေးတွေကတော့အများအပြားရှိပြီးဒီလင်ငယ်လေးတွေကိုတုံးပြီးခိုးပြီးတွာလာနေကြတာတွေလည်းရှိနေတာပါအခုအခါမှာတော့ဆက်လင်ငယ်လေးတွေကနေမြေကျောင်းတစ်လျှောက်လုံခြုံရေးအားနည်းတဲ့နေရာတွေကနေတဆင့်ခိုးဝင်လာတာတွေရှိနေတာကြောင့်စိတ်ကန်းအာဏာပိုင်တွေကလိုက်လံစစ်ဆေးဖမ်းဆီးမှုတွေလုပ်နေတာပါဖမ်းဆီးရမိတဲ့နေရက်ပြန်မြန်မာတွေကိုတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်စောင့်ကြည့်ရေးစင်တာမှာ21ရက်ထားပြီးစောင့်ကြည့်သွားမှာဖြစ်ပါတယ်ကျွန်မမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေပါတယ်
ဒီလိုမြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသည် DVV ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသည်ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirror Set 3ဂျိုရူးတွေကနေနေ့တိုင်းည9နာရီမှာပြသတဲ့ မိနစ်30ကနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းမြန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို TVV ရုပ်သံလိုက်မှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်ရခိုင်ပြည်နယ်ပုံနှံကျောင်းမြို့နယ်နဲ့အမ်းမြို့နယ်တွေမှာဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြောက်ပေါက်ကွဲခဲ့တာကြောင့်စစ်စပေါင်းရာသား9ဦးသေဆုံးပြီးလူ20ကျော်ထိခိုက်ဒဏ်ရာရတဲ့တဲ့တင်ကိုတင်ဆက်ပေးပါမယ်ရခိုင်မြောက်ပိုင်းကပုံနှံကျောင်းမြို့နယ်ကြောက်ဆိုင်ကြီးရွာတွင်ကိုဧပြီလ13ရက်ဒီကနေ့မနက်ပိုင်းကလက်နက်ကြီးကြီးကြောက်ပေါက်ကွဲခဲ့တာကြောင့်ကြောက်ဆိုင်ကြီးရွာသား10ဦးသေဆုံးပြီးဒဏ်ရာများပြားရရှိခဲ့တယ်လို့ပုံနှံကျောင်းမြို့နယ်မျိုးသားလွှတ်တော်မှဦးခင်မောင်လာကပြောပါတယ
်ဒီနေ့မနက်ပိုင်း7:00လောက်မှာရွာထဲကိုလက်နက်ကြီးသုံးလုံးကြတယ်လို့ပြောတယ်ရွာထဲမှာ4ဦးသေးဆုံးလေနောက်ဒဏ်ရာရတဲ့လူကိုပုံနာကျင်းဆေးပေးဆောင်လာတာမှာအဲ့ဒီဆေးဥမှာနောက်ထပ်နှစ်ဦးနောက်အဲ့ဒီပုံနာကျင်းဆေးဥကဒဏ်ရာပြင်းထန်တဲ့လူကိုစစ်တီဆေးပို့တာမှာလမ်းမှာဆစ်ဆေးကိတ်ကျမနေကြာတာနဲ့အဲ့ဒီမှာနှစ်ဦးအကုန်လုံးအခုရှိတော့ရှိဦးလောက်သေဆုံးတော့ပြီလို့ကြားတယ်အကုန်လုံးပေါင်း20ဦးလောက်ရှိတယ်ခိခိုက်သေဆုံးဒါရောဒဏ်ရာရတာရော
အဲ့ဒီကြောက်ဆိုင်ကြီးပါဟာပုံနှံကျောင်းမြို့နယ်နဲ့နှမိုင်ကွာစစ်တွေရန်ကုန်ကာလမတ်ပေါ်မှာတည်ရှိပြီးဒီကနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပွားတာမရှိဘဲလက်နက်ကြီးကြီးကြောက်ပေါက်ခွေခဲ့တာဖြစ်တယ်လို့သူကဆက်ပြောပါတယ်ပုံနှံကျောင်းမြို့နယ်အတွင်းကစင်ရင်ချေရွာရဲ့နောက်ဖက်တောင်တန်းတွေပေါ်မှာမနေ့ကထိတိုက်ပွဲတွေပြင်းထန်နေတာရှိပြီးဒီကနေ့မနက်ပိုင်းကဖြစ်စဉ်နဲ့ပတ်သက်ပြီးမသိရသေးဘူးလို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့ပြောခွင့်ရဘူချုပ်ထွန်းထွန်းညီကပြောပါတယ
်ကျွန်တော်တို့ရွာမှာဖြစ်တာတော့ကျွန်တော်တို့မသိဘူးကြာသောမကျော်ရဲ့မြောက်ဘက်ကစင်းရင်းရဲ့စင်းရင်းရဲ့နောက်ဘက်တောင်ရိုးတွေပေါ်မှာတော့ဘုံဝဲတဲ့နေရက်လောက်ကတက်ခွဲဖြစ်တဲ့အနည်းရလည်းဖြစ်တဲ့အဲ့ဒါတွေတော့ရှိတယ်။ဟုတ်တယ်ဟုတ်တယ်ဒီနေ့ဒီနေ့ဖြစ်တာတော့မသိသေးဘူး။ဒီကလည်းရွာတွေထဲမှာတော့ဖြစ်ပါဦးကြာအဲ့ဒီအဲကျွန်တော်ပြောပြီးကျွန်တော်တို့ကနေ့နေ့ထိတဲ့တာတွေတော့ကျွန်တော်တို့ပြောနေတာပေါ့နော်။တက်ခွဲနောက်ဘက်တက်ခွဲဖြစ်တာတွေပြဿနာမှုဖြစ်တာတွေကတော့ကျွန်တော်တို့တော့တိတိကျကျမသိဘူးပေါ့မြေပြင်မှာဖြစ်နေတာ။
ဒါပြင်အမ်းမြို့နယ်တလဲချောင်းအုပ်စုအလေကျွန်းကျေးရွာမှာလည်းလက်နက်ကြီးကြီးကြောက်ပေါက်ကွဲခဲ့တာကြောင့်အရာသားတအူးသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တယ်လို့အမ်းမြို့နယ်အတွင်းစစ်ဆောင်တွေကကူညီပေးနေတဲ့ကိုမျိုးလင်ကပြောပါတယ်
။ရွာထစ်ကိုကြက်တယ်ဘောနော်အဲ့ဒီရွာထစ်ကိုကြက်တဲ့အခါတယောက်ကကြက်ချက်ချင်းတည်သွားတယ်ဘောနော်အဲ့ဒီနေရာမှာပဲတည်ထုံသွားတယ်ဘောနော်နောက်တယောက်ကလည်းငုတ်ကိုချီချမ်းမှန်သွားတယ်ဘောနော်အဲ့ဒီအမျိုးသမီးတအူးကပေါင်ကိုထိတယ်ဘောနော်အနိုင်နိုင်ကလေးတယောက်ကတော့လက်မုံကိုထိတယ်ဘောနော်တို့တွေကတော့မျိုးကြီးတော့ကီကီမောမောတော့ဒဏ်ရာတွေတော့မပြတ်ထန်ကြဘူးเน
า
ะ
ကဘာမှာကိုဘက်ကရွာကအကြတဲ့ကြောင်းစစ်ပွဲတွေရဆိုင်ထားဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းထားသလိုမြမအရဖက်လူမှုဖွဲ့စည်းတွေကလည်းရခိုင်စစ်ပွဲတွေရဖို့တောင်းဆိုနေကြပါတယ်ဒါပေမဲ့လည်းအဲကိုချမ်းဖက်ဖွဲ့စည်းဖြစ်အစိုးရကသတ်မှတ်ကျင်လာလိုက်တဲ့နောက်ရခိုင်မြောက်ပိုင်းနဲ့ရှင်းပလောက်ဝမ်းမြို့နယ်တွေမှာအတန်းလိုင်းတိုက်ပွဲတွေပိုပြင်းထန်လာပါတယ်အရသာတိကိုက်တဲ့ဆုံးမှုတွေလည်းများလာသလိုနေရာဆုံးခါထွက်ပြေးလာတဲ့ဒုက္ခတွေတွေလည်းတိုးလာနေပါတယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာပါ
ကျုံမြန်မာနယ်စပ်ချမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာတကြံအကျိုးနှင်းညကပေါက်ကွဲမှုနှစ်ကြိမ်ဇက်တိုက်ဖြစ်ပွားခဲ့ပါတယ်။ဒီပေါက်ကွဲမှုကြောင့်လူအထိခိုက်အသေးပြောက်မရှိပေမဲ့ COVID-19 ရောဂါကြောင့်တောကများနေချိန်မှာဖြစ်ပွားတာကြောင့်စိုးရိမ်စိတ်ပိုကွဲရာကြောင့်ဒေသခံတွေကပြောဆိုတာကိုတင်ပြသွားပါမယ်။ဒီဘုံပေါက်ကွဲရာနဲ့ပတ်သက်လို့မူဆယ်ဒေသခံတဦးကအခုလိုပြောပါတယ်။အလုံးကွဲ
တယ်။အလုံးကဟိုက MPD ရုံးရှိမှာ။အလုံးကမီးပွားနေမှာ။အချိန်ကြာပြီးတော့ဆက်တိုက်ရဲ့ကျန်နေခွေးတော့မှအတန်ထွက်ခဲ့တာပဲအဲ့ဒါပဲကြားတာ။ဟောရုံးလိုက် MPD ရုံးနေလဲကြည့်ရတယ်။ပေါ့ဒီကကားတစ်စီးဖြူသွား။သူပြောင်းသွားမထီဘူး
။ပေါက်ကွဲမှုဟာမူဆယ်မျိုးဟိုမွန်ရက်ွက်ပြည်တော်စုလမ်းမကြီးမှာဖြစ်ခဲ့တာလို့လဲဒေသခံတွေကပြောပါတယ်။မူဆယ်မျိုးဂိူနာလူမှုကွန်ရီအသင်းကဦးတောင်းထွန်းက
ဟိုနှလုံးကွဲတာဗျ။မိင္းက10နာရီခွေးလောက်ကပေါ့နော်။အဲမြူထဲမှာဝုန်းသူကတန်းနှစ်ချက်ကြားလိုက်ရတယ်ပေါ့နော်။အတန်းကျေပဲ။အမေကြီးတုံသွားတယ်အဲ့နဲ့ကျွန်တော်တို့တက်ကြည့်တဲ့ခါကျဒူဖေအဲ့ဒီမြမဆက်တွေရေး MPT သင်ကရောင်းလိုက်နေမြမစာတိုက်နားမှာဘုံနှလုံးကွဲပါတယ်ဗျဘုံကွဲတဲ့အတွက်လူရောထိခိုက်မှုမရှိပေမဲ့ကားနှစ်စီးပေါ့ထိခိုက်ပျက်စီးရဲ့အဲ့ဒီ MPT ဆက်တွေရေးရုံးနိုင်ရဲ့ပေါ့ဖုံးကက်ရောင်းလိုက်ပေါ့နော်ဖုံးကက်ရောင်းလိုက်လည်းပျက်စီးသွားပါတယ်ဗျ
CCTV မှတ်တမ်းအရလူငယ်2ယောက်ကစိုင်းကဲနဲ့လာပြီးဖောက်ခွဲတာလို့သိရကြောင်းနဲ့ဘာကြောင့်ခွဲတယ်ဆိုတာတော့အတိအကျမသိရကြောင်းပြောပါတယ်။ COVID-19 ကရောဂါဖြစ်ပွားနေချိန်မှာအခုလိုဘုံပေါက်ကွဲတာကြောင့်လူတွေပိုပြီးစိုးရိမ်မကင်ဖြစ်နေကြောင်းလည်းဦးတောင်းထွန်းကအခုလိုဆက်ပြောပါတယ
်။ဟိုမျိုးစိုင်းတပြေလုံးနဲ့သူ့ရင်ထောက်ထိတ်လဲရတယ်ပေါ့နော်။အခုဒီလိုရောဂါတွေဖြစ်နေတဲ့ အလုပ်ကြောက်နိုင်နေတဲ့အချိန်နဲ့ဒီလိုနိုင်ကွဲရတယ်ဆိုတော့ကျွန်တော်တို့တော့မြေလူကတော့ဟိုစိုးရိမ်နေခြင်းဖြစ်နေတာပေါ့ဗျာ။ဟုတ
်လောလောဆယ်မှာတော့တရားခံကိုစုံစမ်းဖော်ထုတ်တဲ့တည်မကြပြသေးပါဘူး။ပောက်ကွဲမှုနဲ့ပတ်သက်ပြီးရဲတပ်ဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖြေချမဲ့တာဝန်ရှိသူမရှိကြောင်းသာတုံ့ပြန်ခဲ့ပါတဲ့။မူဆယ်မျိုးဟာတရုတ်မြန်မာနယ်စပ်ကုံတွယ်ရေးရဲ့အချက်အချာစခန်းဖြစ်တယ်လို့မူဆယ်မျိုးအနီးပတ်ဝန်းကျင်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြီးစိုးလှုပ်ရှားနေတဲ့နယ်မြေလည်းဖြစ်ပါတဲ့။ကျွန်တော်မိုးစော်ပါရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတဲ့။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့ကထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ကြောင့်မြန်မာနိုင်ငံမှာစီးပွားရေးဆိုင်ရာထိခိုက်မှုတွေနဲ့တွေ့ကြုံရတဲ့အတွက်ပြည်သူလူထုအနေနဲ့စားဝတ်နေရေးချက်တင်မှုတွေနဲ့ရင်ဆိုင်နေရပြီးတော့ဘယ်လိုတွေရင်ဆိုင်ကြုံတွေ့နေရသလဲဆိုတာကိုကြည့်ကြရအောင်ပါ။ကပတ်ကယောဂဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေကိုမြန်မာနိုင်ငံမှာတွေ့ရှိပြီးတဲ့နောက်ပိုင်းမှာအစိုးရကယောဂပြန့်ပွားမှုကိုထိန်းချုပ်တဲ့အနေနဲ့လူစုလူဝေးဖြစ်ပေါ်စေမှုတွေကိုထိန်းချုပ်လိုက်တာတွေယောဂပိုးကူးစက်ခံရသူတွေနဲ့နေထိုင်တဲ့လူနေရပ်ကွက်တွေအတွင်းကိုပိုးသက်စေဖြန်းတာတွေယောဂပိုးကူးစက်ခံနိုင်ခြင်းရှိတဲ့သူတွေကိုလည်းကွာရန်တင်း14ရက်ထားရှိပြီးတော့စောင့်ကြည့်စီတာမျိုးတွေလှုပ်ဆောင်ခဲ့ကြပါတယ်။အဲ့လိုအခြေအနေမှာပဲပြည်သူတွေကလည်းကပတ်ကက်ယောဂကူးစက်ပြန့်ပွားမှုတွေကိုထိန်းချုပ်လို့တဲ့အတွက်ပြည်သူအများစုကအိမ်မှာနေကြတဲ့အချိန်တွေပိုများလာပြီးတော့လူစုလူဝေးတွေကိုရှောင်ကျဉ်လာကြသလိုလမ်းမှာထွက်ပြီးတော့သွာလာလှုပ်ရှားမှုတွေဘတ်စကားစီးပြီးတော့သွာလာခြင်းတွေကိုလည်းရှောင်ကျဉ်လာကြတာတွေ့ရပါတယ်။ဒီလိုလူတွေအပြင်မထွက်ဘဲနဲ့အပြင်စားမစားတော့ဘဲနဲ့အိမ်တွင်းအောင်နေကြတဲ့အတွက်ချေကန်လူတန်းစားတွေရဲ့စားဝတ်နေရေးကိုလည်းတစ်စိတ်တစ်ပိုင်းထိခိုက်မှုတွေဖြစ်လာခဲ့တယ်လို့မဟင်္ဂါရောင်းသူတူကခုလိုပြောပါသေးတယ်
။သိပြီအစဉ်ပြေလှတယ်တော့မရှိတော့ဘူး။ကိုတော့ကလို့တော့စားကျင်တယ်ဆိုစားလိုက်၊သွားကျင်တယ်ဆိုသွားလိုက်လို့အဲ့လိုခုကအခုလိုအချိန်ကြတော့အဲ့လိုလုပ်လို့မရဘူး။စိုင်းမမရောင်းရဘူး။ parcel ပဲထုတ်ရတယ်ဆိုတော့အရင်လောက်တော့သိပ်မရောင်းရဘူး။ကိုတော့ကဆိုလို့ရှိရင်ရောင်းသွားတဲ့လောက်ကိုသုံးချိုးထုတ်ရတော့ကိုကြဆင်းသွားလာ။မရောင်းရဘူး။
အခုလိုအခြေအနေမျိုးမှာကပတ်ကက်ယောဂဖြစ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုကိုထိန်းချုပ်နိုင်ရေးကအရေးကြီးဆုံးဖြစ်နေတယ်လို့ထင်မြင်ယူဆထားသူတွေကလည်းရှိနေပါတယ်။မြက်ရွှေစင်ကားဝန်ဆောင်မှုလုပ်ငန်းကကိုသိန်းတန်းစိုးကလည်းသူ့အမည်ကိုခုလိုပြောပါတယ်။အဲ
ကျွန်တော်တို့ဟိုကျွန်တော်လုပ်ငန်းဆိုတော့ဒါနားထားရတာပေါ့လေ။နှစ်ပတ်လောက်ရှိရပေါ့။နားထားရအတွက်ကြောင့်မလို့စီးပွားရေးကတော့ရာမင်းပတ်စံထဲကတော့ဆုံးရှုံးတာပေါ့။
အချို့စီးပွားရေးလုပ်ငန်းတွေကရပ်တန့်လိုက်ပြီးတော့တချို့စီးပွားရေးလုပ်ငန်းတွေကတော့ဆက်လက်ရှင်သန်နေပေမဲ့လည်းအခြေခံလူတန်းစားတွေအနေနဲ့ကတော့ဒီလိုအခြေအနေမျိုးမှာတောက်ခံထားဖို့ခက်ခဲနေတယ်လို့စိုက်ကဲအငားမောင်းသူတို့ကခုလိုပြောပါသေးတယ်
။ကျွန်တော်တို့လူဝင်လူထွက်တွေအရန်ပါပြီးတော့စီးပွားရေးကအရန်ကြက်တဲနေတယ်ပေါ့။ကျွန်တော်တို့အခုလိုလောက်ကင်နေတာလဲအစဉ်လုံးဝမပြေတော့တဲ့အစိတ်ပိုင်းတွေရောက်နေတယ်။ကျွန်တော်တို့ရောက်ကွက်မှာလဲအခုတစားတစားနဲ့စောင့်ကြည့်လူနာနှစ်ယောက်လောက်ရှိသွားပါပြီ။ဒီယောဂါမျိုးကကူးစက်နိုင်တာဉာဏ်နဲ့ဆိုတော့လွယ်ပူတယ်ဆိုတော့မိသားစုတွေအားလုံးဟာပုံတော့အသွားအလားအနေအထိုင်ဆင်ကျင်ရတဲ့ဘဝမျိုးတွေရောက်လာတဲ့အခါကျတော့စားဖို့နေရေးတွေကအခက်အခဲတွေကဖြစ်သွားနိုင်ပါတယ်လို့
တကမာလုံးဆိုင်ရာကက်ယောဂါဖြစ်နေတဲ့အတွက်ခုလိုရက်တွေကြာလာတာနဲ့အမျှအခြေခံလူတန်းစားတွေရဲ့စားဝတ်နေရေးကိုလည်းပုံမထိခိုက်နိုင်တဲ့အနေအထားတွေရှိနေလို့စီးပွားရေးဆိုင်ရာစိုးရိမ်ပူပန်မှုတွေလည်းရှိပါတယ်လို့ကိုသိန်းတန်းဆိုးကလည်းခုလိုပြောပါတယ်
ရကြလာတဲ့အမျှကျွန်တော်တို့တင်းနေလို့တင်းနေစားတဲ့လူတွေအတွက်ကလောက်ကန်ရှားပါလာမယ်ဝင်ဝင်မရှိတော့ဝင်ဝင်မရှိတော့ဆိုစောင်းနေတဲ့အတွက်ပါဖြစ်လာနိုင်တယ
်ခုလိုအခြေအနေမျိုးမှာမြန်မာနိုင်ငံကပြည်သူအများစုကလည်းစူတောင်းယုံမအပအခြားနီလန်းတွေမရှိနိုင်ဘူးလို့ထင်မြင်ယူဆနေသူတွေလည်းရှိပါတယ်မိုဟင်းကရောက်နေမဏီနီဝင်းကလည်းခုလိုပြောပါတယ
်အော်ဒီယောဂကြီးမြန်မြန်ပြောက်သွားစေလို့ပဲစူတောင်းပါတယ်ဒါမှလည်းဒီမှာရှိတဲ့လူသားအလုံးစိတ်ချလက်ချနဲ့နေလို့ရမှလေအခုဆိုရင်အားလုံးကစားနေတွားနေရတာကြီးလန့်စားတွေဖြစ်နေကြောက်ပြီးတော့မမြင်ရတဲ့အရာကြီးဆိုတော့ကြောက်နေကြရတာပေါ့
စိုက်ကဲအငားမောင်းသူတူကခုလိုပြောပါသေးတယ
်အဲ့တော့ကျွန်တော်တို့ဒီပူကြီးကိုနိုင်အောင်ထိမ့်ချုပ်ရင်ထိမ့်ချုပ်နိုင်ထိမ့်မချုပ်နိုင်လေလို့ရှိရင်ရေးစီဆိုရင်ပြည်သူလူထုတွေစားဝတ်နေရေးတွေနေရေးထိုင်ရေးတွေအကြအတဲဖြစ်နိုင်တဲ့ကာလမျိုးကိုကြုံရပါလိမ့်မယ်ဒါကြောင့်ကျွန်တော်တို့လည်းစိုးရိမ်မိပါတယ်ဟိုဒီယောဂပိုးကြီးဟာအများဆုံးကင်းရှင်းနိုင်ပါစေအများဆုံးကာကွယ်နိုင်ပါစေအများဆုံးပျောက်ကင်းနိုင်ပါစေလို့လည်းကျွန်တော်တို့အနေနဲ့ဆုတောင်းပါတယ
်ပြည်သူတွေအနေနဲ့ဒီလိုခြေနေဆိုးကနေရက်တန်နိုင်မှုအတွက်ဆုတောင်းမှုတွေပြုလုပ်နေသလိုအစိုးရကိုလည်းခုထက်ပိုပြီးတော့ယောဂပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့အတွက်ဆောင်ရွက်သင့်တယ်လို့လည်းတိုက်တွန်းမှုတွေရှိနေပါတယ
်ကျမ်းမာရေးစီမုံကြီးလိုက်ဖြန်းတယ်တို့တော့ပြန်နေရင်ကြားရဲကနေပြီးတော့ဒီစောင့်ကြည့်လူနာတွေပေါ်ပေါက်လာတဲ့အခါကျတော့ဒါမျိုးကိုတာဝန်ရှိပုဂ္ဂိုလ်များကနေကြီးခဲ့တဲ့ပုဂ္ဂိုလ်ကြီးကနေပြီးတော့ကျွန်တော်တို့ရက်ွက်ရက်ွက်ဒီအသီးသီးကိုဒေတာအသီးသီးမှာလိုက်ပြီးတော့လေ့လာစောင့်ကြည့်သူတို့တော့လိုပါတယ်လို့ကျွန်တော်အနေနဲ့ထင်မိပါတယ
်မိုဟင်းကရောက်နေမဏီနီဝင်းကလည်းခုလိုပြောပါလေ
သူတို့လည်းတက်နိုင်တယ်လို့လုပ်ပေးနေတာပဲလေသူတို့စီကံရှိတယ်လို့သူတို့စီကံတကြနေဖို့ထိုင်ဖို့တွေပြောတယ်လေပြောတဲ့အတိုင်းကိုနေတော့သက်သာမယ်လို့ထင်တာပဲကိုသိစိတ်တဲ့ကိုကကိုစင်ငင်မိနေကြဘူ
းကိုတိန်တန်းဆိုကလည်းခုလိုပြောပါတယ
်ဒီနိုင်ငံတော်ကပြောထားတဲ့စီကံအတိုင်းလိုက်နာပြီးတော့နေမယ်ဆိုရင်တော့ဒီထက်ပိုပြီးတော့ကုသနိုင်စရာအကြောင်းတရားတော့နေသွားမယ်လို့ကျွန်တော်ထင်ပါတယ်ယောဂါကတော့တကယ်ကျွန်တော်သတိထားရမယ်ယောဂါကြီးပါဆန်နေစီတွေကဇီမတ်တက်ဖင်းနဲ့အကုန်လုံးအဆင်ပြေအောင်ဒီလုပ်ပြရအတွက်ကြောင့်မလို့ဒါအဆောင်အနေအတွက်တော့တို့တွေအဆင်ပြေတာပါလေ
လက်ရှိချိန်ဒီမှာတော့ဆိုးရအနေနဲ့မြို့တစ်မြို့ကနေတစ်မြို့ကိုကူးတန်းသွားလာရေးကစထိန်းချုပ်မှုတွေရှိနေပြီးတော့ရက်ွက်တွေအတွင်းမှာစီးဖြန်းခြင်းတွေလူများကိုမလိုအပ်ပါကအိမ်ပြင်မထွက်ကြဘူးတကြံတွင်းကာလခီးမသွားဖို့စတာတွေနဲ့ယောဂါပိုးကူးဆက်ပြန့်ပွားမှုကိုထိန်းချုပ်နေတာလည်းတွေ့ရသလိုလာမယ့်မဟာတကြံပိတ်ရက်ကာလအတွင်းမှာအခြေခံလူဒန်းစားတွေအတွက်အိမ်နောင်တစုလင်းစံစီစားပဲကျက်သွန်စတဲ့စားသောက်ကုန်၅မျိုးကိုလည်းဧပြီလ၁၀ရက်နေ့ကစတင်ပြီးတော့ထောက်ပံ့ပေးတာတွေကိုလှုပ်ဆောင်လည်ရှိပါလိမ့်ရှင်ကျမအမီတန်ဟိမာမြင့်မခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပါ
ရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်ကိုဗစ် -19 ကြောင့်ထိခိုက်ရတဲ့နိုင်ငံသားပိုင်လုပ်ငန်းတွေကိုအစိုးရကချင်းွေပေးတာမှာလုပ်ငန်းတက်တန်းအနည်းဆုံး2နှစ်ရှိမှရမယ်လို့ကန့်သက်ထားတာပါဒီကန့်သက်ချက်ကတက်တန်းမှုလုပ်ငန်းငယ်တွေအတွက်နစ်နာမှုလားလို့မေးတာမှာတော့ Jam Jay Company Director ဒေါက်တာဆုထေကဒီသတ်မှတ်ချက်ကမြန်မာနိုင်ငံမှာပုံမှန်သတ်မှတ်ချက်ဖြစ်ကြောင်းချင်းငွေရနိုင်တဲ့လုပ်ငန်းတွေအတွက်လဲချင်းငွေတက်တန်းကတိုးတဲ့အပေါ်မှာစိုးရိမ်ချက်ရှိနေတယ်လို့ပြောလာပါတယ်ရှင
်။ Okay တော်တော်များများတော့သူတို့ကန့်သက်တာပေါ့နော်ပုံမှန်အခွန်ပေါ့နော်အဲပုံမှန်အခွန်ချွေးချက်မရှိရသေးပြီးတော့လုပ်ငန်းတွေပေါ့နော်နောက်ထပ်တစ်ခုကဒီလုပ်ငန်းလိုင်စင်တက်တန်းနှစ်နှစ်ရှိတဲ့လုပ်ငန်းတွေပေါ့နော်ပြီးရင်သူတို့ကကန့်သက်တာရောတော့ SME အပြင်ပေါ့တော့ဟိုတယ်လုပ်ငန်းတွေပါမယ်စားသောက်ဆိုင်လုပ်ငန်းတွေလည်းပါမယ်ရှင
်ဆိုတော့ဒီလုပ်ငန်းတက်တန်းနှစ်နှစ်မရှိသေးတဲ့စကားစားလုပ်ငန်းတွေကတော့ရှောက်ခွင့်မရဘူးဆိုတဲ့အနေအထားဖြစ်တော့ဒီပေါ်မှာမကျေနပ်မှုတွေလည်းရှိမယ်ထင်ပါတယ်ဒေါ်သက်စုထေတို့တွေ့ပါသလား
အခုလုံးလုံးစေတော့တိတ်တော့မချားမိဘူးပေါ့နော်ဒါကတော့အခုလက်ရှိ COVID-19 မှာမဟုတ်ဘူးပေါ့နော်ဒီချင်းွေမှာမဟုတ်ဘူးတခြား grant တွေပဲဖြစ်ဖြစ်အဲလုံးတွေပဲဖြစ်ဖြစ်ပေါ့နော်အဲဒီ bank တွေပဲဖြစ်ဖြစ်လုပ်ငန်းတက်တန်းကိုအကုန်လုံးရဲ့ criteria ကတော့နှစ်နှစ်ဆိုတာကလုပ်ငန်းနဲ့လုပ်ငန်းနဲ့အဲ့လိုပဲသတ်မှတ်ထားပါတယ်ရှင
်ဒီ bank တွေကငွေချေးရင်ကိုလာရှင်ဘယ်လိုဟာမျိုးတွေကသတ်မှတ်တာပါလဲ
ဟုတ်ကဲ့ရှင်။အနေနဲ့ငွေချေးလို့ရှင်၃နှစ်တက်မှတ်ပါတယ်ရှင
်။အဓိကကတော့ဒီလုပ်ငန်းဆက်ပြီးတော့လေပတ်ဖို့နောက်တစ်ခုကဒီဝန်တန်းတွေကိုဆက်ပြီးတော့အလုပ်ပေးထားနိုင်ဖို့ဆိုရဟာလဲပါတယ်ဆိုတော့မတ်သစုသေးရောအခုဒီချေးငွေချေးတဲ့ဟာကလုပ်ငန်းကိုဆက်ပြီးတော့လေပတ်နိုင်ဖို့အထိလုံလောက်တဲ့အတိုင်းအတာမျိုးအထိရနိုင်မလား
။အခုထင်တကယ်လို့ကချင်းငွေတာရခဲ့မယ်ဆိုရင်လက်ထဲမှာချင်းငွေရပြီမယ်။လုပ်ငန်းဆက်ပြီးတော့လေပတ်လို့မရဘဲရက်တက်နေမယ်လုပ်ငန်းကြီးလည်းရှိနေအောင်လို့ထင်ပါတယ်။
ဒီလုပ်ငန်းကြီးတစ်ခုလုံးကိုအချိန်မပြတ်ဆက်ပြီးတော့လဲပတ်နိုင်ဖို့ဘယ်တော့အထောက်ကူဖြစ်နိုင်မှာလဲအခုချင်းငွေရခဲ့ရင်ပေါ့အ
ဲလက်ရှိကုန်ကျန်းနေပေါ့နော်လုပ်ငန်းဒီချိန်မှာဆိုတော့ high season အရင်ရောင်းရတဲ့ high season ကာလပေါ့နော်အဲ့လိုကာလမှာမဖြစ်ပါလဲဆိုတော့ဒီ covid ဖြစ်သွားတယ်ပေါ့နော်ဖြစ်သွားတော့ဆိုတော့ site တွေအကုန်လုံး site တွေအကုန်လုံးတော်တော်များများမှာပစ္စည်းတွေလောင်ပြီးသားဖြစ်ကုန်ကြတယ်အဲ့တော့ဆိုတော့အများကြီးပို့ထားပြီးသွားပြီပေါ့နော်တနင်္ဂနွေတိုင်းတာနဲ့ဆိုဖြန့်ထားပြီးသားဖြစ်သွားပြီဖြစ်သွားတဲ့အခါမှာ site work ပစ္စည်းအများကြီးရောက်နေပြီနောက်နေဆိုတဲ့အချိန်မှာဒီပြဿနာကြီးဖြစ်လိုက်ပြီတော့ခုလည်းပစ္စည်းတွေမရောရအောင်ပစ္စည်းတွေမရအောင်ပုံစံမှာငွေပြန်ဝင်လာမယ်အဝင်ကလည်းအဲရက်တက်နေလေပေါ့နော်မဝင်နိုင်ဘူးသူတို့မပေးနိုင်ဘူးကျွန်တော်တို့ထက်မှလည်းပစ္စည်းတွေပိုက်နေများဖြစ်တဲ့အတွက်ငွေလဲမှာလည်းအပတ်သားငွေဝင်နေမှာလည်းအဲနောက်နေ့ချက်ချောင်းကြီးရှိလာတာပေါ့နော်နောက်တစ်ခုကဘာလဲဆိုတော့စက်ရုံမှာဒီစက်ရုံမှာဆိုတော့ stock ပေါ့နော် inventory ရဲ့မှာအများကြီးလောင်ထားရတယ်ဘာလို့လဲဆိုတော့ဒီအချိန်မီ order တက်တာနဲ့အစင်းနဲ့ပေးနိုင်ဖို့အတွက်ပေါ့နော်အများကြီးလောင်ထားရတယ်ပေါ့နော်အဲ့ဒီအတွက်လည်းသူတို့စီမှာကဒီထက်မှလည်းရင်ထားရတယ်အဲနောက်တစ်ခုကအဲဒီမှာလည်းရင်ထားရတယ်ဟိုဘက်မှာလည်းပေးထားရတယ် credit တွေနဲ့ပေါ့နော်ပြီးရင်နောက်ထပ်တစ်ခုကစီမှာဒီချင်းကပုံချမ်းတူလာမယ်ဒီဒီမကြီးပြည့်တဲ့ဒီရဒီမှာထွက်တယ်ပေါ့နော်ဒီဒီမကြီးပြည့်တဲ့ဒီရဒီအများကြီးထွက်တဲ့အချိန်မှာပဲအဲအများကြီးလောင်ရတဲ့အချိန်ပေါ့အဲ့ဒီအချိန်မှာကိုကဒီလိုမျိုးဖြစ်သွားတာကငွေစည်းစိမ်မှုတွေအရင်နေသွားတယ်နေသွားတဲ့အတွက်ခါကျတော့သူတို့ငွေတွေမဝင်လာတဲ့အတွက်ဒီကုန်ရတူလာမှုပိုင်းမှာလည်းအားနည်းချက်တွေရှိရပေါ့နော
်လုပ်ငန်း88ခုသူတို့ပထမဆုံးအထုပ်အနေနဲ့ချင်းငွေချပေးလိုက်ပြီးဆိုပြီးတော့ကြီးညာထားတာတွေ့ပါတယ်ဒီဒေါ်သက်စုထေရိုရဖို့အလားလာကရောမျောလင်းလို့ရနိုင်မှာသလားရှင
်သူတို့တတ်မှတ်ထားတဲ့ criteria တွေကိုခုစီမှာလို့ပြပြဆုံဆုံရှိပြီးသားဆိုတော့လေအဲအဲ့အရာတွေကတော့အဆင်ပြေတယ်ပေါ့နော်အဲဒါပေမဲ့ရဖို့မရဖို့ဆိုမှပတ်သက်လို့ကတော့အရင်ကြီးလည်းမျောလင်းမထားဘူးပေါ့နော်ရခဲ့ရင်လည်းကန်ကောင်းတယ်မရခဲ့ရင်လည်းကန်ကောင်းတယ်ပေါ့နော
်ဒီချင်းငွေကတစ်နှစ်သူတို့ကတစ်နှစ်သက်တမ်းပေးမယ်ပြီးတော့ပြန်ဆက်ရမယ်ဆိုတော့ချင်းငွေသက်တမ်းကအရင်မြန်တူမနေဘူးလား
အဲ့ဒါအကြောင်းပေါ့နော်အရင်တူနေတယ်ပေါ့နော်တစ်နှစ်ထဲဆိုတော့အတိုင်းတာလေအဲ့တော့ဒီတစ်နှစ်အတွင်းမှာဒီလုပ်ငန်းဒီကျန်းမာရေးအကြောင်းပေါ့နော်ပြီးသွားလို့လုပ်ငန်းတွေပဲချိန်ပြန်ဆက်မယ်ဆိုတော့လည်းကိုမတိချောင်းလေမတိချောင်းတော့ဒီတစ်နှစ်အတွင်းမှာပြန်ဆက်နိုင်ဖို့ဆိုတာကတော့တော်တော်များများတော့အဲ့ဒီဟာအပေါ်မှာစိုးရိမ်စီလို့ရှိကြတယ်ပေါ့နော်အားကြောင့်စုလေစုပြပြဟိုရခဲ့တယ်လေကန်ကောင်းတယ်ဟိုမရခဲ့လေကန်ကောင်းတယ်ပေါ့နော်အားကြောင့်စုအစားကလုံးဝမလျှောက်တော့ဘူးဆိုပြီးနေနေတာမလျှောက်တော့ဘူးပေါ့နော်အခုကမှဖောင်ပိတ်မဲ့ရနေချင်မှကပ်ပြီးတော့ကင်လိုက်တာရှင်
ဒီလုပ်ငန်းတွေကဘယ်ချိန်မှပြန်ဆနိုင်မလဲဆိုတာကဒါတွက်လို့မရတဲ့အခြေအနေမျိုးဖြစ်တယ်။အစိုးရဘက်ကအတိုးနှုန်းကတော့အတော်တက်တာပေါ့နော်တစ်ရခိုင်နှုန်းဆိုတော့ဒါပေမဲ့ချင်းငွေသက်တမ်းကတိုးတဲ့ခါရောက်တော့ဒီငွေကိုပြန်ဆက်ဖို့ဆိုတဲ့အခါမှာဘယ်လိုများစဉ်းစားထားလဲတကယ်လို့လုပ်ငန်းတွေလည်းပြန်ပြီးတော့မလဲနိုင်ဘူးဆိုတဲ့ခါရောက်တော့ဒီချင်းငွေကလုပ်ငန်းထဲမှာပဲဟိုဒါရောက်သွားမဲ့အခြေအနေမျိုးကလည်းရှိတယ်ဆိုတဲ့ခါရောက်တော့ချင်းငွေပြန်ဆက်ရေးအပိုင်းမှာဒီလုပ်ငန်းရှင်တွေအနေနဲ့ဘယ်လိုစဉ်းစားထားကြပါလဲရှင
်သူတို့အနေနဲ့ကတော့ဒီလုပ်ငန်းသားပြန်ပြီးတော့မလဲပတ်နိုင်ဘူးဆိုရင်သူ့စီမံငွေကလေးအစုစီမံအရင်ငွေတော့တည်တံ့ထားထားတယ်ရှင်ထားတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီဥစ္စာကကိုကလုပ်ငန်းလဲပတ်ပြီဆိုရင်မှဒီဟာကိုကိုတေချာပေါ့ပြန်ထုတ်မယ်ပေါ့ပုံမှန်တိုင်းရက်နေဆိုတော့လုပ်ငန်းပုံမှန်အရင်ငွေနဲ့ဆိုတသက်တည်တံ့ထားထားတယ်ရှင်ဖြောက်ထားတဲ့ငွေကလည်းစုအတွင်းမှာတော့ဒါအရင်ငွေပုံစံမျိုးပဲရှိလျှောက်ထားတာပါမှာ
ဆိုတော့ထပ်တော့ဒီအစိုးရရဲ့ COVID-19 ချင်းငွေရဖို့ဒေါ်သက်စုထေရဘောက်အေးရှိပါတယ
်။အောင်တော့ကိုကုန်ကျစရာကြီးလောင်ရတဲ့အချိန်မှာအဲကငွေဝင်ရှိဘူး။အင်မန်ရီမှာကအဲရန်ကုန်ကျော်ရန်များရပေါ့နော်။အဲ့ဒီမှာငွေနည်းနည်းချစ်ဖြစ်သွားတဲ့အတွက်စုကဒီကရရင်ဆိုလို့ရှိရင်တော့ပို့ပြောအပတ်မှုတော်တော်နည်းနည်းပို့ပြီးမြန်ဆန်မယ်လို့တော့ထင်တယ်ပေါ့နော်။အလားကတစ်ခုအဲနောက်ထပ်တစ်ခုကပါရှိမလဲဆိုတော့လူတန်းနေအဲခရီးသွားနေနောက်တစ်ခုကအကြီးကအလားတွေပဲအကိုရအောင်မပကံပေါ့နော်။ဟိုခရီးသွားများတဲ့နေရာတွေမှာကွာ300လာများလာပေါ့နော်။ညာရအခုအဲ့လိုကြီးပြဿနာတက်သွားတဲ့အချိန်မှာ ပြတ်သွားတဲ့အချိန်မှာသူတို့တော်တော်များများငွေဆုံးရှုံးမှုတွေလည်းသူတို့မှာရှိရပေါ့နော်အဲ့ချင်းတွေတရမယ်ဆိုရင်တော့လုပ်ငန်းကစရခဲ့အောင်တော့တောင်းပါပဲပုံမှန်တိုင်းပြန်စီစဉ်မှပြန်ပြီးတော့ကောင်းကောင်းလေးတက်နိုင်မယ်လို့ရှင်းပေါ့နော
်ဘလော့ဂါရီပြောသမျှအစီအစဉ်ကနေကြိုဆိုပါရစေကျွန်မဆုမြတ်ပါပါCOVID-19 ကရောဂါကူးစက်ပြန့်ပွားမှုထိန်းချုပ်နိုင်ဖို့အမေရိကန်ဥရောပနိုင်ငံမျိုးတော်တော်များများမှမလိုအပ်ရင်အိမ်ပြန်မထွက်ရကန့်သတ်ထားပါတယ်။ရုပ်ရှင်ရုံတွေ၊ night club တွေ၊အရက်ဘားတွေ၊ shopping center တွေ၊စားသောက်ဆိုင်တွေစတဲ့လူအများစုဝေးနိုင်သမျှနေရာတွေကိုပိတ်ထားကြပါတယ်။လူတွေကိုအရေးတကြီးကိစ္စမရှိရင်အိမ်ပြန်မထွက်ကြဖို့လည်းကန့်သတ်ထားပါတယ်။ဒီလိုအခြေအနေမှာဥရောပ night club တွေမှာဖျော်ဖြေနေတဲ့ DJ တချို့က online ပေါ်မှာဓာတ်ရိုက် streaming လုပ်ပြီးဖျော်ဖြေနေကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့က DJ Ray Night Club ပွဲစီစဉ်သူတွေစုပြီးလှုပ်ထားတဲ့ United We Stream ဆိုတဲ့အဖွဲ့က DJ Ray က online ပေါ်ကနေဖျော်ဖြေနေကြတာပါ Night Club မြို့တော်လို့ပြောနိုင်တဲ့ဘာလင်မြို့တော်က COVID-19 ရောဂါပြန့်နှံ့မှုတားဆီးနိုင်ဖို့မြို့ထဲက Night Club တွေအားလုံးကိုမတ်လ23ရက်နေ့ကပိတ်ထားချိန်မှာအခုလိုမျိုး online ပေါ်ကနေဓာတ်ရိုက်ဖျော်ဖြေနေကြတာဖြစ်ပါတယ်ဝင်ငွေထိခိုက်နေတဲ့ DJ Ray ဖျော်ဖြေရေးလုပ်ငန်းကလူတွေအတွက်အလွန်ဝေရှာတဲ့အနေနဲ့United We Stream အဖွဲ့ကစူပေါင်းလုပ်ကြတာပါ။သူတို့ဖျော်ဖြေထုတ်လွှင့်မှုကိုကြီးကြတဲ့အနေနဲ့အလွန်ဝေထည့်နိုင်အောင်လဲစီစဉ်ထားပါတယ်။ခီးသွားလာမှုအပါအဝင် COVID-19 ကြောင့်တားမြစ်ပိတ်ပင်မှုတွေက DJ တွေတော်တော်ထိခိုက်တယ်လို့ဥရောပ DJ လောကမှာ DJ ဆိုင်းလို့နာမည်ကျော်တဲ့လန်ဒန်က DJ ကိုသူကအခုလိုပြောပြပါတယ
်။အခုလက်ရှိကဘယ်လိုလဲဆိုတော့ကျွန်တော်ပွဲကိုထည့်ထားတာ April, May, June. June လောက်ထိဆိုတော့3လ3လအခုလောဆက်ဖြတ်ထားတယ်အဲ့နောက်ပိုင်းတော့မသိသေးဘူးပွဲတော်များများရွက်ပြန်ရွှေ့ရတာပေါ့နော်ပွဲလုပ်တဲ့လူတွေကကျွန်တော်ဆိုကြည် summer ဆိုရင် festival များတယ်လေကျွန်တော်ဆိုရင် Croatia တို့ Portugal တို့ကပွဲကောင်းလုံးသူလည်းဖြတ်သွားပြီဘာလို့လဲဆိုတော့ဒီ virus ကြောင့်ပဲအခု plane line တွေလည်းအကောင် cancel လုပ်တော့သူတို့ဟိုဘက်မှာဆက်လုပ်မယ်ဆိုရင်တော့ကျွန်တော်ဘက်ကသွားလို့မရဘူးလို့ဖြစ်So you got ပွဲပါအကုန်ဖြတ်ရပါ
ဟို night club တွေပိတ်ထားရတယ်ခုလိုမျိုးပွဲတွေ cancel လုပ်ထားတဲ့အချိန်မှာအဲ DJ တွေနေနေပေါ်တော့တခြားဖြော်ပြေးအစီအစဉ်တွေကိုဘယ်လိုမျိုးလုပ်နေလဲတချို့တွေကတော့ online ပေါ်မှာ live stream တွေလုပ်နေအဲ့ဒါကိုလည်းရှင်းပြပေးပါလား
ဆိုတော့များများပဲကျွန်တော်တကယ်ချင်းတွေတော့များလုပ်နေတယ် I Facebook live to Twitch တို့ပေါ်လို့ပါလေတို့ဟို live broadcast လုပ်တာပေါ့နော်အရာနေပြီးဖြစ်ဖြစ်တချို့ကြ club တွေရတယ်ဖြစ်ဖြစ်တချို့ကြအပြင်းပြေလောက်တာရှိရယ်တချို့ကြတော့လူတွေကိုဖြောပြခြင်းတဲ့ပုံစံမျိုးနဲ့ပေါ့အခုကအကောင်လုံးဆိုင်တဲ့ကြတယ်ကြတော့နည်းနည်းလေးဆရာမြင့်ပေးအောင်ဆိုရယ်စိတ်နဲ့လုပ်ကြရှိရယ်တချို့ကြလည်းဒီအလူငွေခံပြီးတော့နော်ပြီးတချို့တနည်းရောက်လူဖို့ဆိုပြီးလုပ်ကြရှိရယ်အလူဂျီမန်းချက်တယောက်တစ်မျိုးပဲမတူကြဘူး
အဲ့တော့အဲ့လိုမျိုးလုပ်တဲ့အခါမှာပရိသတ်နဲ့တို့ထိတွေ့မှုပိုင်းပေါ့နော်ဟိုဘယ်လိုမျိုးကိုလုပ်တဲ့ဥမာထားပါတော့ live stream နဲ့ဒီလိုမျိုး DJ လုပ်ပေးနေရဆိုရင်ကိုလုပ်နေတာကိုပရိသတ်တွေကဘယ်လိုမျိုးကြည့်နေသလဲနားထောင်နေသလဲဆိုတာဘယ်လိုမျိုးသိရလဲအဲ့ဒါလည်းနည်းနည်းပြောပြအောင်နော
်ဟုတ်ကဲ့ဘယ်လိုသိရလဲဆိုတော့အမအဲ့အခု program တွေတုံးနေ Facebook app ပေါ် live ပဲဖြစ်ဖြစ် Twitch ပဲဖြစ်ဖြစ်မျိုးကိုဘယ်လိုကြည့်နေရဆိုတော့မြင်ရဘယ်နည်းအောင်ကြည့်နေတယ်ဘယ်နိုင်ငံအမျိုးပြင်ဟိုလူတွေကပရိသတ်တွေကလို့ကိုယ်စကားပြောတာလို့ comment ပေးရလို့ဆိုတာအကုန်ဖတ်လို့ရတယ်လေအဲ့တော့အခုတချို့တော်တော်များများဘယ်လိုလုပ်ကြလဲဆိုတော့ DJ ဖွင့်တဲ့လူကတယောက်အကြာထိုင်ပြီးတော့အဲ့လိုပေါ့နော်ပရိသတ်တွေနဲ့ပြန်ပြီးစကားပြောပြီးမေးတဲ့မိခုတွေပြန်ဖြေအမျိုးကြီးပြန်လုပ်ဆိုတော့အဲ့လိုအုပ်စုတွေနဲ့လုပ်ကြအများကြ
ီးပရိသတ်နဲ့အပြန်အလှန်ထိတွေ့မှုရှိအောင်လို့လုပ်ပေးနေတာ
ဟုတ်တယ်ဟုတ်တယ်
ခုလိုမျိုး DJ တွေကဒီလိုပြိသက်တွေနဲ့ဟိုအပြင်မှာထိမတွေ့နိုင်ပေမဲ့လည်း online ပေါ်ကနေထိတွေ့နေအောင်လို့လုပ်ပေးနေတာဘလောက်ဟိုနှစ်ဦးနှစ်ဖက်အတွက်ကောဘလောက်အကျိုးရှိတယ်လို့ကမြင်ပါလဲရှင့
်အခုဆိုတော့ကျွန်တော်တို့အိမ်မှာထိုင်နေမဲ့စာအဲ့လိုမျိုး live လုပ်ပြီးတော့ကျွန်တော်ပြိသက်တွေနဲ့ပဲစကားပြောရသူတို့နားလည်နေတဲ့ချင်းတွေဖွင့်ပေးရအဲ့လိုမျိုးဆိုရင်ပြောဖို့လည်းကောင်းတယ်ပြီးတော့ အမြဲတမ်းဆက်သွယ်မပြတ်ဘူးပေါ့နော်အဲ့လိုလုံးနိုင်တော့ကောင်းတယ်ကျွန်တော်ကြောက်လို့စရာမလုံးနိုင်သေးဘူးဆိုတော့ကိုယ့်ဘက်မှာလှုပ်ဆိုင်အများကြီးရှိသေးတော့အဲ့လိုပွဲလေးစားရပါရဲ့နဲ့ပရိုမိုလိုင်းနဲ့လည်းခုချိန်ကြီးဝယ်ရွှေမဲ့ရက်ကြီးတိုးနေတဲ့ချိန်ပြီးတော့အလုပ်တွေလုပ်တရတော့ကျွန်တော်တို့ကဆိုတော့အဲ့ live တွေပါတော့မလုပ်ဖြစ်သေးဘူး
အဲ့လိုမျိုးလှုပ်တာတွေနဲ့ပတ်သက်ပြီးတော့ DJ တယောက်အနေနဲ့ကိုသူအမြင်ရောဘယ်လိုရှိလဲ
ကောင်းပါတယ်မဟုတ်လားဘာလို့ဆိုတော့ကိုလှုပ်ပေးနိုင်လားလှုပ်ပေးရအောင်နော်အဲရေမှန်းချက်ကကြားတယ်မတူပေမဲ့လည်းအဲအကောင်လုံးကကောင်းဖို့တော့လုပ်နေတာဆိုတော့ကျွန်တော်အမြင်နဲ့ကောင်းပါတယ်လှုပ်ပေးနိုင်တော့
လူတွေကညီမျိုးစုံနဲ့ပေါ့နော်ဒီလိုအခက်အခဲကြုံကြရတဲ့ချိန်မှာဒီနည်းပညာကိုတုံးချပြီးတော့ကိုရင်စိတ်ပျော်ဖို့ပဲဖြစ်ဖြစ်သူများတွေပျော်အောင်ပဲဖြစ်ဖြစ်လုပ်နေကြရတယ်ပေါ့လေဆိုတော့သူအနေနဲ့ရောဘယ်လိုမျိုးဒီနည်းပညာကိုအတွက်အထောက်အကူဖြစ်တယ်လဲအခုလိုအချိန်မျိုးမှာ
ဖြစ်တယ်မှာဆိုတော့ဘာလို့လဲဆိုတော့နောက်ပွဲပြန်ဆိုင် ready တဲ့ဖြစ်အောင်ဆိုရင်ကုချိန်နဲ့ကအဲ့လိုအရင်တော့ဆိုအလုပ်ရမ်းများတော့လေတချင်းတွေပါလေဆိုတော့တိတ်မရှာနိုင်ဘူးကျွန်တော်ကအဲ့လိုကျွန်တော်ကွန်ပျူတာရှင်းမှာတရက်ဟိုအဲ့လို10နာရီလောက်ထိုင်ပြီးတော့တချင်းပေါင်းများဆိုနိုင်ငံပေါင်းများဆိုအဲ့လိုနားထောင်တယ်ကျွန်တော်ဝါသာပါတယ်ပြန်ကျွန်တော်ကြိုင်းလိုက်တောင်းလို့လို့အခုကျတော့မိသားစုလည်းဝေးရောက်တယ်ကိုကလည်းကြောက်တယ်ဒီမှာပိတ်မိနေဆိုတော့အဲ့ဒါလုံးဝအချိန်ရောက်သွားပြီဆိုတော့ကျွန်တော်အဲ့ဒါလုံခဲ့ရက်တရားအဲ့ဒါလုံနေအများကြီ
းဥရောပ DJ လောကမှာ DJ ဆိုင်းလို့နာမည်ကျော်တဲ့လန်ဒန်မြို့က DJ ကိုသူဖြစ်ပါတယ်ရှင်COVID-19 ကာယရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့တားမြစ်ကန့်သတ်ထားချိန်မှာ DJ တွေအပါအဝင်ဖျော်ဖြေလုပ်ငန်းကလူတွေဟာအင်တာနက်အွန်လိုင်းကိုအသုံးချပြီးကိုကျွမ်းကျင်တဲ့ပညာနဲ့ပရိသတ်ကိုဖျော်ဖြေနေကြပါတယ်ရှင်။ကျွန်မဆုမြတ်ပါပအပြာစုမှာအချမ်းသာဆုံးတဲ့ဩဇာအာဏာအကြီးဆုံးသူတွေကအမျိုးသမီးတဦးဖြစ်တဲ့ Oprah Winfrey ကကိုရိုနာဗိုင်းရပ်စ်ကပ်ပြီးရမုံငွေဖြစ်တဲ့ဒေါ်လာ10သန်းတိတိလှူဒန်းသွားပါတယ်။နိုင်ငံတော်လောမျိုးအနှံ့ပြားနဲ့ကျမကြီးပြင်းနေထိုင်ခဲ့တဲ့ဒေသတွေမှာဒီကူးစက်ကပ်ကိုကြုံနေရခြင်းကျမတို့အမေရိကန်နိုင်ငံသားတွေအတွက်ကျမဒေါ်လာ10သန်းလှူဒန်းပါတယ်လို့သူရဲ့လူမှုကွန်ရက်စာမျက်နှာမှာကြေညာသွားတာပါ။အသက်66နှစ်ရှိပြီဖြစ်တဲ့ Oprah Winfrey ကမစ္စစ်ဆီပီပြည်နယ်မှာဆင်းဆင်းရဲရဲနဲ့မွေးဖွားခဲ့တာဖြစ်ပြီးတော့ Milwaukee ပြည်နယ် Tennessee ပြည်နယ်တို့မှာကြီးပြင်းခဲ့တာပါအခုသူလှူဒန်းတဲ့ငွေတွေကတချို့ကတော့ America's Food Fan လို့ခေါ်တဲ့ Brahita လုပ်ငန်းအသစ်တစ်ခုအတွက်သုံးမှာဖြစ်ပြီးတော့ဒီကူညီမှုအသစ်ကိုတော့ Apple Company နဲ့ Ford Foundation Lonnie Powell Jobs အဖွဲ့နဲ့မင်းသား Leonardo DiCaprio တို့နဲ့သူတွဲလုပ်တာဖြစ်ပါတယ်အဲ့ဒီအဖွဲ့ကအမေရိကမှာကိုရိုနာကပ်ဘေးကြောင့်အထူးကရဆောင်လူမှုအတိုင်းဝိုင်းကိုထောက်ပံ့ပေးမှာဖြစ်ပါတယ်။ဒီနေရာမှာအကြောင်းတွေမှာကြွေတဲ့နေလေစာကိုမိခိုအားထားနေရတဲ့ကလေးတွေ၊နောက်ပြီးတော့ဝင်ွေနှိပ်မိသားစုတွေ၊တက်ကြီးရွယ်တွေ၊အလုပ်ကိုင်ပြုတ်ကုန်သူတွေကိုအဓိကအကူအညီပေးမှာဖြစ်ပါတယ်။ Milwaukee ပြည်နယ်မှာသူမိခင်နဲ့အတူတူကြီးပြင်းနေထိုင်ခဲ့ရတော့ကအစိုးရထောက်ပံ့ခြင်းနဲ့နေရတာလုံးဝကိုတုံးစရာမရှိစားစရာမရှိတဲ့အခြေအနေမှာတမိသားစုလုံးဘဝကိုခက်ခက်ခဲခဲနဲ့အသက်ရှင်အောင်လို့အသက်ဆက်နေခဲ့ရတာတွေကိုသူအမှတ်ရနေတော့မှာအခုလိုအခြေအနေဇိုးကြီးကြုံရတဲ့အခြေအနေမှာလူတွေပို့ပြီးတော့အများကြီးဒုက္ခရောက်ကြရပါတယ်လို့သူကပြောပါတယ်သူလူတဲ့နဲ့ငွေအများစုကိုဘယ်လိုပေးမလဲဆိုတာတော့မပြောပါဘူးအမေရိကန်ပြည်အောင်စုမှာအရင်တစ်ပတ်ကတော့အလုံးလက်မဲ့အစိုးရထောက်ပံ့ကြီးရှောက်ထားသူအရေးအတွက်အများဆုံးအနေထားဖြစ်နေ 6.6 တန်းကိုရောက်သွားတယ်လို့အစိုးရကကြေညာသွားတဲ့ရက်တရက်ထဲမှာပဲအခုလိုမျိုး Opera ကသူ့ရဲ့ငွေတွေလှူဒန်းမဲ့အကြောင်းကိုကြေညာတာဖြစ်ပါရဲ့ရှင်အမေရိကန်ပြည်အောင်စုကနာမည်ကျော်အဆိုတော် Payne နဲ့သူ့ရဲ့သားလေးတို့COVID-19 ရောဂါရရှိကြောင်းလွန်ခဲ့တဲ့နှစ်ပတ်ကဆေးစစ်ပြီးတော့သိရှိခဲ့ရတယ်။အခုသူတို့ပြန်ပြီးတော့နေကောင်းလာပါပြီလို့ဖိန်ကပြောပါရယ်။အခုထပ်ပြီးတော့ဆေးစစ်ကြည့်တဲ့အခါမှာကိုရိုနာဗိုင်းရပ်စ်ပိုမရှိတော့ပါဘူး။လွန်ခဲ့တဲ့နှစ်ပတ်လောက်ကသူရောသူ့ရဲ့သုံးနှစ်ရွယ်သားလေးမှာပါ COVID-19 ရောဂါလက္ခဏာတွေ့ရတာပါ။သူတို့ရဲ့ဆရာဝန်ကဆေးစစ်ကြည့်တဲ့အခါမှာသူတို့မှာပိုးရှိနေတာတွေ့ရတယ်။သူတို့ကအဲ့လိုမဖြစ်ခင်ကတည်းကအိမ်မှာပဲနေကြတာပါ။ပြီးခဲ့တဲ့နှစ်ပတ်လုံးလည်းအိမ်မှာပဲခွဲပြီးတော့နေပါရယ်။
ပြီးခဲ့တဲ့ရက်ပိုင်းတွေမှာထပ်ပြီးတော့ဆေးစစ်တော့ပိုးလုံးဝမရှိတော့ပါဘူးလို့ရေးထားပြီးတော့သူနဲ့သူ့ရဲ့သားလေးဓာတ်ပုံကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားပါသူက COVID-19 ရံမငွေဖြစ်နေဒေါ်လာတသန်းလှူဒန်းသွားပြီးတော့ Philadelphia မြို့က Temple တက္ကသိုလ်ဆေးရုံအရေးပေါ်ဌာနရံမငွေနဲ့ Los Angeles မြို့တော်ဝင်အရေးပေါ် COVID-19 ကပ်ဘေးရံမငွေတို့အတွက်တဝက်စီသူလှူဒန်းသွားတာဖြစ်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
နေ့တကြအကြနေ့အတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျမဆုမျက်မောင်ကတလှည့်ပြောပြပါအောင်မယ်ရှင်။ COVID-19 ကပ်ရောဂါအဆိုးဆုံးဖြစ်ပွားတဲ့နိုင်ငံတစ်ခုဖြစ်တဲ့စပိန်နိုင်ငံကတင်းချက်ထားတဲ့ကန့်သတ်မှုတချို့ကိုဒီကနေ့စတင်ဖြေလျော့ခဲ့ပြီးထုတ်လုပ်ရေးနဲ့စောက်လုပ်ရေးကဏ္ဍကလုပ်သားတွေကိုအလုပ်ခွင့်ပြန်ဝင်ခွင့်ပြုခဲ့ပါတယ်။ရောဂါကူးစက်နိုင်တဲ့အန္တရာယ်ရှိနေသေးတာမို့ကုမ္ပဏီတွေအနေနဲ့အလုပ်သမားတွေအတွက်အကာအကွယ်ဝတ်စုံတွေပေးဖို့လိုအပ်တဲ့အပြင်တယောက်နဲ့တယောက်အနည်းဆုံး2မီတာအကွာအဝေးမှသာရှိနေအောင်အသေးချလှုပ်ထားပေးဖို့လိုအပ်ပါတယ်။တလလောက်အင်ပြင်မထွက်ရကန့်သတ်တားမြစ်ချက်ကိုဖြေလျော့လိုက်လို့ကန့်သတ်တားမြစ်ချက်ကိုဖြေလျော့လိုက်တဲ့ဒီကနေ့မှာအဓိကမြစ်ရထားနဲ့မြေအောက်ရထားဗုဒ္ဓယုံတွေလူသွားလူလာများတဲ့နေရာတွေဘတ်စကားဂိတ်တွေမှာနှကောင်းစည်းဆယ်တန်းကိုအစိုးရကဝေငှဖို့စီစဉ်ထားတဲ့အတွက်မက်ဒရစ်မြို့တော်မှာတော့ရဲအရာရှိတွေကလိုက်လံဝေငှပေးခဲ့ကြပါတယ်။တန်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကိုကင်းရှင်းသွားပြီလို့သတ်မှတ်ခံရတဲ့လူနာ116ယောက်ထက်မနည်းမှာရောဂါပိုးကူးနေတာကိုပြန်လည်တွေ့ရှိခဲ့ပါတယ်။အခုလိုဘာကြောင့်ရောဂါပိုးပြန်လည်ကူးသလဲဆိုတာတာဝန်ရှိသူတွေစုံစမ်းနေကြဆဲဖြစ်ပါတယ်။တန်ကိုရီးယားနိုင်ငံရောဂါကာကွယ်ထိန်းချုပ်ရေးညွှန်ကြားရေးမှူးကတော့လူနာတွေရောဂါပိုးထပ်ကူးဆက်တာမျိုးမဟုတ်ဘဲကိုယ်ထဲမှာရှိနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးပြန်ရှင်တန်လာတာဖြစ်ကောင်းဖြစ်နိုင်တယ်လို့ပြောပါတယ်။တချို့ကြွမ်းကျင်သူတွေကတော့ပထမဆေးစစ်တုန်းကအပြေမှားတာဖြစ်နိုင်တယ်လို့လူနာရဲ့ကိုယ်ထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကျန်နေပေမဲ့အဲ့ဒီပိုးတွေကမကူးဆက်နိုင်တာဒါမှမဟုတ်လူနာနဲ့တခြားသူတွေကိုအန္တရာယ်မပေးနိုင်တာမျိုးဖြစ်ကောင်းဖြစ်မယ်လို့ပြောပါတယ်။တောင်ကိုရီးယားမှာဒီနေ့တနင်္လာနေ့အတွက်ကူးဆက်သူအသက် 25 ယောက်ပဲရှိပေမဲ့ရောဂါပိုးကင်းသွားပြီလို့သတ်မှတ်ခံရသူတွေထဲမှာပိုးပြန်တွေ့တဲ့အတွက်စိုးရိမ်စရာဖြစ်ခဲ့ကြပါတယ်။တရုတ်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ဖို့နေဆက်အဝင်အထွက်တွေကို90ရာခိုင်နှုန်းအကန့်အသတ်တားမြစ်မယ်လို့ဒီကနေ့ပြောလိုက်ပါတယ်။တရုတ်နိုင်ငံနဲ့နယ်နိမိတ်ထိစပ်နေတဲ့နိုင်ငံတွေမှာရောဂါပိုးကူးစက်သူအရေအတွက်မြင့်တက်နေတယ်လို့တရုတ်လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ COVID-19 ကပ်ရောဂါစတင်ခဲ့ရဟူဟန်မြို့ကို2လကျော်ကြာပိတ်ထားခဲ့ရကပြန်ဖွင့်ပေးခဲ့ပြီးတဲ့နောက်အခြေအနေတွေတဖြည်းဖြည်းပုံမှန်ပြန်ဖြစ်လာချိန်မှာပဲနိုင်ငံထဲမှာနောက်တစ်ကြော့ကူးစက်မှုတွေဖြစ်လာမှာကိုကာကွယ်နိုင်ဖို့အတွက်တရုတ်ကတိုးမြှင့်လှုံ့ဆော်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲ။VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကြံကာလမှာသောတာရှင်တွေကိုကျမ်းမှာစိတ်ချမ်းသာကြပါစေရှင်။ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.